Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ4ရက်တနင်္လာနေ့ VOA American တိုင်းရဲ့ညပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်မကတော့ဆုမြတ်မွန်ပါရှင်။အမေရိကန်သမ္မတကိုတရားစွဲနိုင်ရေးစုံစမ်းမှုတွေမှာစွတ်တော်မတ်တွေရဲ့အမေးကိုစာရေးသားဖြေဆိုဖို့အသင့်မယ်လို့အတွင်းသတင်းပေးတင်ကြားခဲ့သူကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာထုထိပ်သည့်စီးပွားပွဲကျင်းပဖို့အာဆီယံကောင်ဆောင်တွေကိုသမ္မတဒေါ်နယ်ထရမ့်ကဖိတ်ကြားလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
။စပီးနားဆင်ရမယ့်သတင်းပါတွေထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကနေအိမ်တစ်ခုထဲကိုလက်နက်ကြီးကြီးကြာရောက်လို့3ဦးတန်ရာရခဲ့တဲ့ထဲမှာအမျိုးသမီးတဦးကတော့တန်ရာပြင်းထန်တယ်လို့ဆိုပါတယ်
။အမြောက်ကျေကြာပြီးတော့မာသင်းလေးဆိုတဲ့အမျိုးသမီးလေးတယောက်ပေါ့နော်။အဲ့ဒီအမျိုးသမီးရဲ့ဘေးကပေါင်ကိုအမြောက်ဆန်ထိတယ်ကြာ။ခု
မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှာပါ။တခါရန်ကုန်တက္ကသိုလ်ဝင်းထဲကတက်တန်းရင်တစ်ပင်တွေခုတ်လဲနေတာကိုကန့်ကွက်တဲ့ဆန်လှုပ်ရှားမှုအကျဉ်းသားရပိုင်ခွင့်တွေခွဲခြားဆက်ဆံခံရမှုနှစ်ညှိပတ်နှိမ့်ဆက်မှုတွေပါဝင်ပြင်ဆင်ဖို့လိုအပ်နေတဲ့အကြောင်းတွေကိုဆွေးနွေးခဲ့ကြတဲ့ AAPPB နဲ့အရတားအဖွဲ့တွေရဲ့ဆွေးနွေးပွဲမြမနွယ်ပွားတွေအပါဝင်ထိုင်းနိုင်ငံကလူငယ်ဘောလုံးအသင်းပိတ်မိခဲ့တဲ့လှိုင်ကူကိုထိုင်းအစိုးရကအများပြည်သူအလဲပတ်သွားဖို့ဖွင့်လှစ်ပေးလိုက်တဲ့အကြောင်းတွေနှာစင်ကြရမှာပါရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတကြားဖုန်းဆက်တွေစကားပြောကြတဲ့အကြောင်းတွေကိုစိုးရိမ်ပြီးထောင်လန်းရေးစစ်ဆေးမှုချုပ်ကိုအတွင်းသတင်းပေးတိုင်ကြားခဲ့သူတယောက်ရဲ့ရှေ့နေကသူ့အမှုတွေအနေနဲ့ Republican အမတ်တွေရဲ့အမေကိုစာရေးသားဖြေကြားဖို့ပြင်ဆင်နေတယ်လို့ပြောကြားလိုက်ပါတယ်။အောက်လွှတ်တော်ထောင်လန်းရေးကော်မတီဝင်ထိတ်တန့် Republican အမတ် Devin Nunes မိတဲ့အမေတွေကိုအတွင်းသတင်းပေးသူကကြမ်းကြင်ပြီးစာနဲ့ရေးသားဖြေကြားမယ်လို့ရှေ့နေ Mark Sayi ကတွေ့တာပေါ်မှာတင်းငွေနေနေတော့ပြောကြားခဲ့ပါတယ်။အတွင်းသတင်းပေးသူဘသူဘဝဖြစ်တယ်လဲဆိုရဲမေကွန်ကိုတော့ဖြေကြားဖို့ညှင်းဆန်မယ်လို့လည်းရှေ့နေကပြောပါတယ်။အောက်လွှတ်တော်စီကန်ထိန်သိရေးကော်မတီက Republican အမတ် Jim Jordan ကတော့စာရေးသားဖြေကြားမယ်ကိစ္စကိုကန့်ကွက်ပါတယ်။လူကိုယ်တိုင်ရှိနေတာမဟုတ်တဲ့အတွက်အပြန်အလှန်မေကွန်ထုတ်နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။သမ္မတ Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ဇူလိုင်25ရက်နေ့ကဖုန်းဆက်သွယ်ပြောကြားမှုအတွင်ဒုသမ္မတဟောင်း Joe Biden နဲ့တားဖြစ်သူတို့အပေါ်အခက်အခဲလိုက်စားမှုရှိမရှိစုံစမ်းဖို့သမ္မတ Trump ကတိုက်တွန်းခဲ့ပါတယ်။ဒီကိစ္စကိုအတွင်းသတင်းပေးသူကစိုးရိမ်ပြီးထောက်လိုက်ရေးစစ်ဆေးမှုချုပ်ကိုတိုင်ကြားခဲ့တာဖြစ်ပါတယ်။ဒီကြောင့်လေလူသိရှင်ကြားဖြစ်လာခဲ့ပြီးတဲ့နောက်မှာတော့သမ္မတဟာသူ့ရဲ့အခွင့်အာဏာသုံးပြီးနိုင်ငံရေးပြိုင်ဘက်အပေါ်စုံစမ်းဖို့ Ukraine ကိုဖိအားပေးခဲ့သလားဆိုတာကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေစုံစမ်းနေကြတာဖြစ်ပါတယ်။အဲ့ဒီသတင်းပေးတိုင်ကြားသူဘသူဘဝဖြစ်တယ်ဆိုတာထုတ်ဖော်ဖို့သမ္မတ Trump ကတနေ့ကနေနေ့တုန်းကထပ်ပြီးပြောကြားခဲ့ပါတယ်။ American မှာအာဏာအလွဲသုံးစားလုပ်တာအများပြည်သူလုံခြုံရေးထိခိုက်စေတဲ့လုပ်ရပ်တွေကိုအစိုးရတာဝန်ရှိသူတွေလုပ်တဲ့အကြောင်းတိုင်ကြားသူကိုဥပဒေအရအကာအကွယ်ပေးထားပါတယ်
။ Iran နိုင်ငံမျိုးတော် Baghdad မှာတော့အစိုးရကိုစတင်ဆန္ဒပြတဲ့သူတွေဟာလမ်းအနေနဲ့အစိုးရရုံးတွေကိုပိတ်ဆို့ပြီးတော့ဒုတိယမြောက်နေ့ဖြစ်တဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဘက်က Baghdad မြို့ကဖိမလမ်းမကြီးတွေပေါ်မှာခုံငွေတုံးတွေချပြီးတားဆီးတွေလှုပ်တာမော်တော်ကားတာယာနဲ့တခြားပစ္စည်းအပျက်စီးအပိုင်းစားတွေကိုမိရှို့တာတွေကြောင့်ဒီနေ့မနေ့ပိုင်းမှာတော့ Baghdad မြို့မှာရင်သွားလာတွေပိတ်ဆို့သွားခဲ့ပါတယ်။ဆန္ဒပြတဲ့သူတွေထဲမှာကျောင်းသားတွေထောင်ထဲချီပါဝင်သလိုဆရာဝန်အင်ဂျင်နီယာနဲ့အရှင်ကြီးအဖွဲ့တွေကလည်းဒီဆန္ဒပြပွဲကိုပါဝင်ထောက်ခံခဲ့ကြပါတယ်။ပြီးခဲ့လကဆန္ဒပြတဲ့သူတွေကိုအစိုးရကအကြီးအကျယ်နဲ့နှင်းငယ်တွေအတွင်းလူပေါင်း256ယောက်ထက်မနည်းတည်ဆုံသွားတာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆန္ဒပြခဲ့ကြတော့ပါအီရန်နိုင်ငံမှာအခက်အခဲလိုက်စားမှုအလုံးလက်မဲ့ဖြစ်မှုတွေများလာနေတာနဲ့ဒီအများပြည်သူဝန်ဆောင်မှုပေးတဲ့နေရာမှာအားနေတာတွေကြောင့်ဘက်ဒက်မြို့နယ်နိုင်ငံတောင်ပိုင်းဒေသတွေမှာဆန္ဒပြနေကြတာလည်းဖြစ်ပါတယ်ဒီဝန်ကြီးချုပ်အဗ်ဒူမာဒီကတော့သူ့အနေနဲ့ယာဒူကနေဆင်းပေးဖို့ညှင်းဆန်နေမယ်လေသူ့ရဲ့အစိုးရအဖွဲ့ကတော့အပြောင်းလဲတွေလုပ်ပေးမယ်ဆိုပြီးတော့ကြေပြေးထားပါတယ်ခင်ဗျာ
ယူရေနီယံတွေကိုပို့ပြီးမြန်မြန်ဆန်ဆန်တန့်စင်လိုက်မဲ့ဗဟိုခွာဆက်တွေကိုအီရန်နိုင်ငံမှာလဲပတ်နေပြီလို့အီရန်နျူကလ িয়ার ဆိုင်ရာအကြီးအကဲကဒီကနေ့ကြေညာလိုက်ပါတယ်2015ခုနှစ်ကနိုင်ငံတကာနဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ထဲမှာသုံးခွင့်ပြုထားတဲ့ IR1 ဗဟိုခွာဆက်တွေထက်ယူရေနီယံတွေကိုဆယ်ဆပို့ပြီးမြန်မြန်ဆန်ဆန်တန့်စင်ပေးနိုင်တဲ့အစင်းမြင့် IR6 ဗဟိုခွာဆက်တွေကိုလဲပတ်နေတယ်လို့အီရန်အမျိုးမျိုးစွာရင်အေဂျင်စီအကြီးအကဲအလီအက်ဘာဆာလီဟီကအစိုးရပိုင်းရုပ်မြင့်တန်ကြားပေါ်မှာပြောကြားခဲ့တာဖြစ်ပါတယ်။ IR1 ထက်အဆ50ပုံမြန်တဲ့ဗဟိုခွာဆက်တွေထုတ်လုပ်နိုင်ဖို့လဲစူးစမ်းနေတယ်လို့သူကပြောပါတယ်။ နျူကလ িয়ার သဘောတူညီချက်ထဲကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နှုတ်ထွက်ပြီးထရမ့်အဆိုရကပိတ်ဆို့တန်ခတ်မှုတွေပြန်လည်ချမှတ်နေတာနဲ့အတူအီရန်ဘက်ကသဘောတူစာချုပ်ပါအချက်တွေကိုဖောက်ဖျက်နေပါတယ်။အီရန်မှာထားရှိခွင့်ပေးတဲ့ယူရေနီယံပမာဏတိုးမြင့်ခဲ့တယ်လို့ယူရေနီယံတန့်စင်တဲ့အဆင့်ကိုလည်းတိုးမြင့်ခဲ့ပါတယ်။
ကျုပ်သမားရှီကျင်းဖြင့်အမေရိကန်သမားဒေါ်နယ်ထရမ့်တို့ကြားနီလန်းမျိုးစုံနဲ့အပြန်အလှန်ဆက်သွယ်မှုရှိတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့မှပြောကြားလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲတွင်ခေါင်းဆောင်တို့ဘယ်တော့တွေ့ဆုံသွားလဲဆိုတဲ့အပေါ်မှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂန်ရွှန်းကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်သမားဒေါ်နယ်ထရမ့်နဲ့နိုင်ငံခြားအချင်းတော်ကြားဆောင်ဆိုင်နေတဲ့ကုန်သွယ်ရေးသဘောတူညီချက်ကိုလက်မှတ်ထိုးသွားနိုင်တယ်လို့သမားထရမ့်ကတောက်ကြနေကအိုင်ဝါပြည်နယ်မှာပြောကြားခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကိုသမားထရမ့်နဲ့သမားရှီတို့အခုလအတွင်းလက်မှတ်ရေးထိုးနိုင်မှုအတွက်နိုင်ငံဆွေးနွေးညီနိုင်သူတွေအပူပြင်းကြိုးပမ်းနေကြတာဖြစ်ပါတယ်။အမေရိကန်ရဲ့လေယာထွက်ကုန်ပစ္စည်းတွေကိုတရုတ်ကဝေဖို့ကိစ္စမှာအမေရိကန်ဘက်ကတောင်းဆိုတဲ့အချိန်ကာလနဲ့ပတ်သက်ပြီးနှစ်ဖက်ကြားသဘောတူညီမှုမရသေးပဲဖြစ်နေတာပါ။ဒါပေမဲ့လာမယ့်ဒီဇင်ဘာ15ရက်နေ့မှာတော့အမေရိကန်ဘက်ကတရုတ်နိုင်ငံထုတ်လုပ်တဲ့ဒီကုန်ပစ္စည်းကိုစပြီးတော့ကုန်သွယ်ကုန်တွေစတင်တိုးမြင့်ကောက်ခံသွားဖို့တတ်မှတ်ထားကြအောင်အဲ့ဒီကုန်သွယ်ကုန်တွေတိုးမြင့်လာနိုင်မှာဖြစ်အောင်ကုန်သွယ်ရေးသဘောတူညီချက်ရဖို့နှစ်ဖက်စလုံးကဆန္ဒရှိနေကြတာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.5 တုံညလိုင်းဒိုမီတာ25 kHz 11.8 တုံညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ခြေညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာရှေ့နှစ်စံကြရဲ့အထူးထိပ်သီးစီးပွားပွဲကျင်းပဖို့အာဆီယံခေါင်းဆောင်တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိတ်ကြားလိုက်ပါတယ်။ဒီနေ့အာဆီယံထိပ်သီးစည်းဝေးပွဲတွေကိုမတက်တဲ့သမ္မတထရမ့်ကသူစေလွှတ်လိုက်တဲ့ကိုယ်စားလှယ်အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ကနေတဆင့်အာဆီယံခေါင်းဆောင်တွေကိုဖိတ်ကြားလိုက်တာပါ။ဒီကနေ့ကျင်းပတဲ့အာဆီယံအမေရိကန်စည်းဝေးပွဲမှာသမ္မတရဲ့ဖိတ်ကြားစာကိုရောဘတ်အိုဘရိုင်ကဖတ်ကြားခဲ့ပါတယ်။ပုံမှန်အဖြစ်အာဆီယံအမေရိကန်ထိပ်သီးစည်းဝေးပွဲတွေကိုနိုင်ငံခေါင်းဆောင်တွေတက်ကြလိမ့်ရှိပေမဲ့အမေရိကန်သမ္မတမတက်တဲ့အတွက်အာဆီယံဘက်ကလည်းအင်းရှင်ထိုင်းနိုင်ငံကဝန်ကြီးချုပ်ပရယုတ်ချန်အိုချာနဲ့ဗီယက်နမ်နဲ့လာအိုနိုင်ငံတို့ကဝန်ကြီးချုပ်တွေကလွဲလို့မြန်မာအပါအဝင်ဂျန်နဲ့ခုနှစ်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေပဲအစည်းအဝေးတက်ခဲ့ကြပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ကတော့အမေရိကန်နဲ့အာဆီယံဆက်ဆံရေးကိုအလေးထားကြောင်းမိန့်ခွန်းထဲမှာကာကွယ်ပြောကြားသွားပါတယ်။သူနဲ့အတူအမေရိကန်ကိုယ်စားလှယ်အဖြစ်လာတဲ့စီးပွားကူးသန်းဝန်ကြီးဝီလ်ဘာရော့စ်ကလည်းအင်ဒိုပစိဖိတ်ဒေသနဲ့ဆက်ဆံရေးကိုသမ္မတထရမ့်ကအပြည့်အဝအလေးနဲ့ထားတယ်လို့စီးပွားပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ဒီကနေ့ပြီးဆုံးသွားတဲ့အာဆီယံထိပ်သီးစီးပွားပွဲကြီးညာချက်မှာတော့နိုင်ငံပေါင်း16နိုင်ငံပါဝင်တဲ့အကုံသွေးဆိုင်ရာသဘောတူညီမှုကြီးဖြစ်တဲ့ ASEAN Data Ring ဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်အတွက်ညှိနှိုင်းဆွေးနွေးမှုတွေအဆုံးသတ်သွားပြီလို့ဖော်ပြထားပါတယ်။ဒီသဘောတူညီချက်တွေကိုရှင်းပြ2020မှာလက်မှတ်ထိုးနိုင်မယ်လို့ထိုင်းဝန်ကြီးချုပ်ကလည်းပြောကြားခဲ့ပါတယ်။အာဆီယံ၁၀နိုင်ငံအပြင်ဩစတြေးလျ၊နယူးဇီလန်၊တရုတ်၊အိန္ဒိယ၊ဂျပန်နဲ့တောင်ကိုရီးယားတို့ပါဝင်တဲ့ ASEAN သဘောတူညီချက်အတွက်အိန္ဒိယနိုင်ငံဘက်ကလက်မခံနိုင်တဲ့အချက်တွေရှိနေသေးတာကြောင့်အခုတစ်ခါလက်မှတ်မထိုးနိုင်တာလို့ထိုင်းနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြပါရယ်။အာဆီယံထိပ်သီးစည်းဝေးပွဲပိတ်ပွဲမှာလက်ရှိအလှည့်ကျဥက္ကဋ္ဌထိုင်းနိုင်ငံကရှင်းလင်းဥက္ကဋ္ဌတာဝန်ယူမဲ့ဗီယက်နမ်နိုင်ငံကိုတာဝန်လွှဲပေးခဲ့ပါရယ်။
အိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာတော့မိဂိုမျိုးတွေဖုံလွှမ်းပြီးလူလူညဉ့်ညမ်းမှုတွေအလွန်ဆိုးရွားနေတာကြောင့်လေကြောင်းခီးစဉ်တွေနောက်လေးချမ်းသာမှုတွေဖြစ်ပွားခဲ့ပါတယ်။ညူဒေလီမြို့ရဲ့အိန္ဒိယဂန္ဒီလေစိတ်မှာလည်းဒီမိဂိုမျိုးတွေပိတ်ပြီးတော့လေပြေးလမ်းကိုကောင်းကောင်းမမြင်ရတဲ့အတွက်ခီးစဉ်ပြတ်တာတွေရွှေဆိုင်တာတွေလေပြောင်းလေငွင်းပြောင်းဆင်းတာတွေအထူးပါဖြစ်ခဲ့ပါတယ်။အိန္ဒိယအနာပိုင်းဒီကတော့ကျောင်းနေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုရပ်ဆိုင်းမှုပြီးခဲ့တဲ့ဘက်ကအမိန့်ထုတ်ပြန်ထားတာပါ။ဒါပြင်မော်တော်ကားတွေကနေထွက်တဲ့မိဂိုတွေကိုထိန်းချုပ်တဲ့အနေနဲ့ကိုပိုင်ကားတွေကိုတရက်စီအလဲကျနဲ့မောင်းနေဖို့အနာပိုင်းဒီဘက်ကကန့်သက်ထားပါတယ်ကားရဲ့နံပါတ်ပြားကဒီနံပါတ်တွေကိုပေါင်းလို့စုံကနန်းရတဲ့သူတွေကစုံရက်တွေမှာမောင်းပြီးမာကနန်းရတဲ့သူတွေကမာရက်တွေမှာမောင်းရမယ်ဆိုပြီးတော့ကန့်သက်လိုက်တာပါအဲ့လိုလှုပ်လိုက်တဲ့အတွက်တရက်ကိုကားဆင်းရင်တိရစ္ဆာန်နှစ်တန်းလောက်ရှော့ချနိုင်မှာဖြစ်တဲ့အတွက်လူလူလေးလူညဉ့်ညမ်းမှုလည်းတက်တာစီမှာဖြစ်တယ်ဆိုပြီးတော့အာနာပိုင်တွေကပြောပါတယ်ကျေလို့မလိုက်နိုင်ဘူးပဲချိုးဖောက်ခဲ့မယ်ဆိုရင်တော့ဒေါ်လာ58ဒေါ်လာတန်ငွေဆောင်မယ်လို့သတ်မှတ်ထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့ပြင်သားကဆက်မှုနယ်မြေမှာအေးကန်းကုန်တင်ကားတဲ့တေဆုံးသူ39ယောက်နဲ့ဆက်ဆက်ပြီးတော့ဗီယက်နမ်နိုင်ငံမှာမတင်ကားသူ6ယောက်ကိုဖမ်းဆီးခဲ့ပါတယ်။ Access နဲ့ Grace မြို့ကကုန်တင်ကားတွေမှာအလောင်း39လောက်ကို October 23ရက်နေ့ကတွေ့ရှိခဲ့ပြီးတဲ့နောက်မြောက်ပိုင်းအိုင်ယာလန်တွေကအမျိုးသား2ယောက်ကိုလည်းလူ39ယောက်ကိုတေဆေးမှုနဲ့တရားစွဲထားပါတယ်။ဗီယက်နမ်မှာဖမ်းထားသူ6ယောက်စီကတရားရတဲ့အချက်အလက်တွေနဲ့
ပြည်တွင်းကိုတရားမဝင်လူမောင်းခိုးကူးနေတဲ့ဂိုင်းတွေကိုဆက်လက်စုံစမ်းဖော်ထုတ်သွားဖို့ကြိုးစားနေတယ်လို့ငန်အန်းခရိုင်ရဲချုပ်ရဲ့အပြောကိုအစိုးရပိုင်း VNA သတင်းမီဒီယာရဲ့မှဒီကနေ့ဖော်ပြခဲ့ပါတယ်။ဖေဒီမာ VNA လူမျိုးတွေတည်ဆုံတဲ့အမှုကိုလူကုန်ကူးရေးမတော်တဆဖြစ်မှုအနေနဲ့ VNA ရဲတပ်ဖွဲ့ကကင်တွယ်နေတယ်ဆိုတဲ့ရဲချုပ်ရဲ့အပြောကိုလည်းသတင်းတွေမှာဖော်ပြပါတယ်။တည်ဆုံသူအများစုဟာ VNA အလဲပိုင်းကနန်အန်းနဲ့ဟန်ထရန်ခရိုင်တွေကဖြစ်ပါတယ်။ဗြိတိန်မှာတော့ဒီတည်ဆုံခဲ့သူဗီယက်နမ်လူမျိုး39ယောက်အတွက်အောက်မေ့ဆူတောင်းပွဲကိုလန်ဒန်အရှေ့ပိုင်းကကက်သလစ်ဘုရားရှိခိုးကျောင်းတစ်ခုမှာတနင်္ဂနွေနေ့တုန်းကပြုလုပ်ခဲ့ပါတယ်။တည်ဆုံသွားသူတွေဟာလွတ်လပ်ပျော်ရွှင်မှုကိုရှာဖွေရင်းတည်ဆုံခဲ့ကြရတာဖြစ်တယ်လို့ဗီယက်နမ်လူမျိုးတိတ်ခါရောရဆရာတော်ဆိုင်မွန်ဝင်းကပြောကြားခဲ့ပါတယ်
။မြန်မာနိုင်ငံရဲ့ထင်ရှားတဲ့ဘိုးလေးဝသပညာရှင်ဦးထွန်းလင်ဟာဒီကနေ့ညနေပိုင်း 6:58 မိနစ်မှာပဲရန်ကုန်မြို့ကပုဂ္ဂလိကဆေးရုံတစ်ခုမှာကွယ်လွန်သွားပြီလို့သိရပါတယ်။ဥထုံးလေဟာမြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနမှညွှန်ကြားရေးမှူးချုပ်ရာထူးအထိနှစ်ပေါင်း40ကျော်တာဝန်ထမ်းဆောင်ခဲ့ပြီး2009ခုနှစ်မှာအစိုးရဝန်ထမ်းဘဝကနေအငြိမ်းစားယူခဲ့ပါတယ်။မိုးဇလဦးစီးဌာနမှတာဝန်ထမ်းနေစဉ်မြမရုပ်သံမှာအပတ်စဉ်မိုးလေဝသသတင်းတွေကိုကြီးညာပေးသူအဖြစ်လူသိများထင်ရှားလာခဲ့တာပါ။ငြိမ်းစားယူပြီးတဲ့နောက်မှာလည်းမိုးလေဝသပညာရှင်တဦးအနေနဲ့ရာသီဥတု30ချက်ဒီသူတွေသနာနဲ့ဘာသာရေးဆိုင်ရာစာရန်တွေကိုရေးသားပြုစုခဲ့သလိုမိုးစလာနဲ့ပတ်သက်လို့အပတ်စဉ်ရုပ်သံရေဒီယိုအင်တာဗျူးတွေမှာလည်းပါဝင်ဆွေးနွေးခဲ့လို့လူကြိုက်များခဲ့တာဖြစ်ပါတယ်။ဒေါက်တာထွန်းလွင်ဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါတက္ကသိုလ်ကနေသိပ္ပံပွဲမဟာသိပ္ပံမိုးလေဝသပွဲတွေကိုရခဲ့ပြီးမိုးလေဝသဆိုင်ရာနိုင်ငံကအဖွဲ့အစည်းကြီးတွေရဲ့အကုန်ပြုအသိမှတ်ပြုတာကိုလည်းခံခဲ့ရသူဖြစ်ပါတယ်။ကွယ်လွန်ချိန်မှာတော့သူဟာအသက်82နှစ်ရှိဖြစ်ပြီးတော့ရန်ကုန်သူဝနမှာဇနီးဖြစ်သူနဲ့အသားသမီး3ဦးမြင်းနှစ်ဦးတို့ကြာရစ်ခဲ့ပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။ခုမြန်မာပြည်ဆိုင်ရာသတင်းလှရေးစက်တိုက်နှာစင်ကြရပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကျောင်းတောင်ကျေးရွာတွင်ကအိမ်ချံဝင်းတစ်ခုအတွင်ကိုဒီကနေ့နေ့လယ်12နာရီလောက်ကလက်နက်ကြီးကြီးကျခဲ့တာကြောင့်3ဦးဒဏ်ရာရခဲ့တဲ့အထက်မှာအမျိုးသမီးတစ်ယောက်ကတော့ဒဏ်ရာပြင်ထန်ပါတယ်။တိုက်ပွဲတွေဖြစ်မနေဘဲနဲ့ကျလာတဲ့ကြီးဟာစစ်တပ်ကပြစ်လိုက်တဲ့ကြီးလို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကတင်ပြပေးပါမယ်ရှင်
။မြောက်ဦးမြို့နယ်နီဝန်ကျင်းမှာအခုရက်ပိုင်းတွေဟာအဲရခိုင်လက်နက်ကိုင်အဖွဲ့နဲ့တမ်တော်ကြတိုက်ပွဲတွေဖြစ်ပေါ်ခဲ့ပေမဲ့ဒီနေ့မှာတော့နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရှိမနေပါဘူး။ဒါပေမဲ့ဒီကနေ့နေ့လယ်ပိုင်းမှာတော့တမ်တော်ဖက်ကပြစ်လိုက်တဲ့လက်နက်ကြီးခြေကြောင်အရသာ3ဦးထိခိုက်ဒဏ်ရာရရှိခဲ့တာပါ။အခုလိုလက်နက်ကြီးခြေကျရောက်ခဲ့တာနဲ့ပတ်သက်လို့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းပါစင်ကအခုလိုရှင်းပြပါဗျ။ဟု
တ်ကဲ့ခင်ဗျာဒီနေ့12နာရီမှာပေါ့နော်။မြောက်ဦးမြို့ကျောင်းတောင်ကျေးရွာမှာပေါ့။အမြောက်ကျေးချပြီးတော့အာဒီမာသေးလေးဆိုတဲ့အမျိုးသမီးလေးတယောက်ပေါ့နော်အသက်34နှစ်အဲ့ဒီအမျိုးသမီးရဲ့ဘေးဖက်ပေါင်ကိုအမြောက်ဆန်ထိတယ်ဗျအဲ့ဒါနဲ့အဲ့ဒီဒီအဲမာသေးလေးကိုတော့အခုဟိုဟာကိုရောက်စေးုံကိုခေါ်တော့ပါလို့
အခုတန်ရာရတော်သူတွေဟာမိသားစုတစ်ခုထိတာဖြစ်ပြီးဖတ်ခင်မိခင်နဲ့သမီးငယ်တူဖြစ်ပါတယ်လက်ရှိအချိန်မှာဒဏ်ရာရရှိခဲ့တဲ့မိသားစုဝင်၃ဦးဟာမြောက်ဦးမြို့နယ်ဆေးရုံမှာဆေးကုသမှုခံယူနေကြပြီးအဲ့ဒီထဲကဇနီးတင်မထွေးလေးချင်းနေဟာစိုးရင်ရတယ်လို့ကိုတိုင်လေးဒဏ်ရာရခဲ့တဲ့ခင်ပွန်းကပြောရဲကိုခုလိုပြောပါတယ်
။လက်စားဖို့လောရမိသားစုကြီးအကုန်လုံးမိသားစုလုံးတွေတော့သူတို့ကလမ်းနဲ့ပြတ်လဲသေးတယ်ကတော့ဒီလိုနားကြရရှိတယ်။ပြီးတော့ကျွန်တော်ဇနီးရဲ့ဆင်မရင်းဘုံဒဏ်ရာရကျွန်တော်ဇနီးတို့မြောက်ရင်းဒဏ်ရာသူကစိုးရင်ရပါတယ်။
အခုလိုလက်နက်ကြီးကြီးကြာရောက်ပောက်ခွေခဲ့တာကြောင့်ဒေသခံတွေလည်းထွက်ပြေးနေရတယ်လို့ကျောင်းတော်ဒေသခံတို့ကဖွေော်ရဲကိုအခုလိုပြောပါတယ်
တိုက်ပွဲလည်းမရှိဘူးတိုက်ပွဲတွေသူတို့ကများဟုတ်ကနေပြန်ပြင်းနေကြတာဘာရကဒီလိုလားကြားတာဒါနာကြီးကကျောင်းတော်ရွာသားတွေကလည်းအကုန်လုံးပြင်းနေကြတယ်ဟိုပြည်ဒီကိုပြင်းနေ
လက်နက်ကြီးကြီးကြာရောက်ခဲ့တဲ့ဒေသမှာဒီကနေ့တိုက်ပွဲတွေမရှိကြောင်းတပ်မတော်တကြင်းမှန်ပြန်ကြရဲ့အဖွဲ့အတွင်ရင်မှုဘုံမှုလျှောက်ဇော်မင်းထွန်းကဖွေော်ရဲကိုအတည်ပြုပြောဆိုပါတယ်
ဒီလိုမျိုးတင်ရတဲ့လို့ဒီညာဦးညာဦးတက်မှာညာဦးဘက်မှာတော့ဖြစ်တယ်လို့အနေနဲ့ရှိပါတယ်။ဒါနဲ့နေရာမှာတော့မရှိပါဘူး။ညာဦးရဲ့အရှိတဲ့ခြံပေါ့အဲ့ဒါလည်းရှိပါတယ်။အမနေရပါဒီကြီးကမရှိပါဘူး
။ဒါပေမဲ့လွန်ခဲ့တဲ့ရက်တွေတင်မှာတော့ညာဦးမျိုးနေနဲ့ပုံနှချင်းမျိုးနေတွေမှာနှစ်ဖက်တိုက်ပွဲဖြစ်ပေါ်တာတွေရှိတယ်လို့အဲအဲတင်ကြားရဲ့တာဝန်ခံခိုင်တူခါကပြောပါတယ်။
တိုက်ပွဲကြတော့မနေ့ကနေပြီးတော့ဒီ ဟုတ်တယ်ပုံသားချင်းမျိုးနေဒီအောင်မကျော်ရွာရဲ့မြောက်ဖက်ပေါ့နော်ဒီအဲ့ဒီအာတော့ဟုတ်တယ်ပေါ့ဒီကိုမင်းဆောင်ရဲ့အဲ့ဒီအကြတိမှာဖြစ်တာရှိတယ်။အဲ့ဒီမှာဒီမှာစစ်တပ်ကတော့အထူးခက်အကြဆုံးနေတယ်ရှိတယ်။ဟိုဒီမင်းများမင်းတွေဆက်မှလည်းဒီကတော့ဒီဟုတ်တယ်ပန်းမြောင်းဖက်မှာပေါ့နော်လက်လက်ကြီးတွေနဲ့ဒီမှာစစ်တပ်ကတော့ဒေါက်ချောက်ပြနေတဲ့ဥစ္စာတွေရှိတယ်။ပြီးလို့ရှိရင်ဒီကြောက်တော့ကံကြောက်မှရှိတဲ့ဒီခမ939အဲဒီကနေတဲ့ဒီရေချောင်းရနောက်ဖက်ချမ်းတွေကိုဒီလိုဒါအမြဲတမ်းဆန်းပြီးတဲ့လက်နေကြီးတွေနဲ့ပြည့်နေတာလည်းရှိတယ
်။လက်ရှိရခိုင်ပြည်နောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အရသာတည်ဆုံးသူ90ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိနေတာလည်းဖြစ်ပါတယ်။
ကိုတန်နိုင်ပြောပြသွားတာပါရှင်။ရန်ကုန်တက္ကသိုလ်အဆင့်မြင့်တင်ရေးအဓိကစီမံကိန်းတွေကတစ်ခုဖြစ်တဲ့တက္ကသိုလ်ပတ်လန်းဖောက်ဖို့အတွက်တက်တန်းရင်သစ်ပင်တွေခုတ်လဲနေတာကိုရပ်ဆိုင်ပေးဖို့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကကဒီကနေ့စန္ဒပြတောင်းဆိုခဲ့ကြပါတယ်။တက္ကသိုလ်ဝင်တွင်ကနှစ်ရှည်ပင်တွေကိုခုတ်လဲရမှာဘသူ့ကိုမှအသိမပေးခဲ့တဲ့အတွက်လူမှုကွန်ရက်တွေမှာလည်းဝေဖန်ကန့်ကွက်မှုတွေထွက်ပေါ်နေပါတယ်။ဒီစီမံကိန်းဆက်ပြီးတော့လှုပ်ရေးမလှုပ်ရေးအားလုံးရဲ့သဘောတူညီချက်နဲ့သာဆက်ပြီးတော့ဆောင်ရွက်သွားဖို့တက္ကသိုလ်အုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေဆရာဆရာမတွေနဲ့တမကအဖွဲ့ဝင်တွေဒီကနေ့တွေ့ဆုံပြီးယာယီသဘောတူညီချက်ရခဲ့ပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ရှင
်ရန်ကုန်တက္ကသိုလ်ဝင်အတွင်းဆောင်ရွက်နေတဲ့တက္ကသိုလ်ပတ်လည်အတွက်သစ်ပင်တွေခုတ်လဲတာနဲ့ပတ်သက်ပြီးရန်ကုန်တက္ကသိုလ်ကျောင်းသားများတမကကဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြတာပါကျောင်းသားတွေဆန္ဒပြနေတဲ့အချိန်မှာပဲအဆင့်မြင့်ပညာဦးစီးဌာနကညွှန်ကြားရေးမှူးနဲ့ဒုတိယညွှန်ကြားရေးမှူးအပါအဝင်ရန်ကုန်တက္ကသိုလ်ဒုပမောက္ခချုပ်ရန်ကုန်တက္ကသိုလ်ဆရာများတမကနဲ့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကရန်ကုန်တက္ကသိုလ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တို့ကတွေ့ဆုံပြီးဒီကိစ္စရှေ့ဆက်ဘယ်လိုလှုပ်ဆောင်သင့်လဲဆိုတာကိုတွေ့ဆုံဆွေးနွေးခဲ့ကြပါတယ်လေးနာရီကျော်ကြာဆွေးနွေးခဲ့ကြပါမယ်တိကျတဲ့အမခန့်ချက်မျိုးတော့မရခဲ့ဘူးလို့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကပြန်ကြားရေးနှင့်ပြည်မဆက်သွယ်ရေးတာဝန်ခံကိုအောင်ကောင်းဆက်ကပြောပါတယ
်။ဒီဟာကတို့အမခန့်ချက်မဟုတ်သေးဘူး။အမခန့်ချက်မဟုတ်သေးဘူးဒီလုပ်ငန်းတွေရက်ဖို့ဒီ ring road ဖောက်တာတွေ landscaping လုပ်တာတွေရက်ဖို့ကတော့တို့ highway committee ရှိတယ်။တို့ highway committee ရဲ့ဒီအမဒီလိုဆုံးဟိုလိုအဲ highway committee ကဆုံးဖြတ်ပြီးဒီလုပ်ငန်းတွေကိုလှုပ်တာဆိုတော့ကြောင့်မို့လို့ဒီဟာတွေရက်ဖို့ဆိုလို့ရှိရင်အဲ့အစင်းစင်ဆွေးနွေးပြီးတော့အဲ့မှာပြန်ဆွေးနွေးပြီးတော့ဒီအဲ့ရဆုံးဖြတ်ချက်အဲ့ဒါမှတကယ်အမခန့်ချက်ရမယ်ဆုံးဖြတ်ချက်မျိုးထွက်လာမှဖြစ်တဲ့အတွက်ကြောင့်မို့လို့ဒီကမနက်ကလုပ်တဲ့အစည်းအဝေးကတော့ဒီအမခန့်ချက်ဟိုရေရာရှိတဲ့အစည်းအဝေးတော့မဟုတ်ဘူးပေါ့ဒီတို့ပြန်ဆွေးနွေးပြီးမယ်ဒီလုပ်ငန်းတွေဖြစ်တာရက်ထားမယ်ဆိုတော့ကျွန်တော်တို့ဆိုတော့အချက်တွေကိုပဲလို့တော့တော့သဘောတူထားရရှင်းနေမှာပဲရှိသေးတယ်ပေါ့
ရန်ကုန်တက္ကသိုလ်မှာဆောင်ရွက်နေတဲ့ ring road နဲ့ landscaping လုပ်ငန်းတွေကိုယာယီရဆိုင်ထားပြီးကျောင်းသားကျောင်းသူဆရာဆရာမတွေနဲ့ကျောင်းတာဝန်ရှိသူတွေအခုလအတွင်းမှာညှိနှိုင်းဆွေးနွေးပြီးအားလုံးရဲ့သဘောတူညီချက်အတိုင်းဆက်လက်ဆောင်ရွက်ဖို့ဒီကနေ့အစည်းအဝေးမှာယာယီသဘောတူညီချက်ရခဲ့ပါတယ်။အစိုးရပညာဦးစီးဌာနကလည်းရန်ကုန်တက္ကသိုလ်မှာဆောင်ရွက်နေတဲ့ ring road နဲ့ landscaping စီမံကိန်းအပါအဝင်တခြားဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအစည်းအဝေးဆုံးဖြတ်ချက်အတိုင်းသာဆောင်ရွက်မယ်လို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။ရန်ကုန်တက္ကသိုလ်ကိုနိုင်ငံတကာအဆင့်မြင့်တဲ့တက္ကသိုလ်ပုံစံဖြစ်လာဖို့အတွက် Master Plan ရေးဆွဲလာတာ2နှစ်လောက်ရှိနေပါပြီ။ရန်ကုန်တက္ကသိုလ်အဆင့်မြင့်တဲ့ဘဟုကော်မတီဥက္ကဋ္ဌအဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဆောင်ရွက်နေတာပါ။တက္ကသိုလ်ပလန်ဆောက်လုပ်ဖို့အတွက်မလွတ်တဲ့သစ်ပင်တွေကိုအခုတ်ခံရတဲ့ကိစ္စမှာရန်ကုန်တက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့မှတာဝန်အရှိဆုံးဖြစ်တယ်လို့ရန်ကုန်တက္ကသိုလ်ထိန်းသိမ်းကာကွယ်စောင့်ကြည့်ရေးအဖွဲ့ဥက္ကဋ္ဌဒေါက်တာထွန်းထွန်းနိုင်ကပြောပါတယ
်။စီမံကတော့ခုတ်ဆွေခုတ်ပါလား။နောက်ခုတ်ဆိုတော့ဒီဘုံမှာရှိတဲ့အဲ့ဒီခုတ်သွားပါလေအဲ့တော့ကျွန်တော်တို့ကဒီအဖွဲ့ဖွဲ့ပြီးတော့ဒါကိုဆုံးဖြတ်ပြီးတော့ရှင်ဒီနားမှာစိတ်ကြီးပဲခိုင်းနေလို့မရဘူးကျွန်တော်တို့ကတိတိခုတ်တဲ့အချိန်မှာကျွန်တော်တို့အဖွဲ့တွေရှိရရှိနေရမယ်ဟာဒီဟာတော့ဘယ်ဟာလုံးစင်လဲဘယ်လိုခုတ်စင်လဲဒီကကျွန်တော်တို့တွေကမင်းတို့လည်းကြက်ပြစ်ခုတ်သွားဆိုတော့စီမံပြစ်ထားရတယ်စီမံခုတ်ချောက်ပါလေခုတ်ချောက်ပါပြီးတော့ဒါကဘာလို့ခုတ်တာလဲညာလို့ခုတ်တာလဲဒါလို့ဖြစ်လာတာဘူးအဲ့တော့နေကအမိကကျွန်တော်တို့တွေကကြည့်ကြရမယ်ရောင်ကုန်တက္ကသိုလ်စီမံဖက်ဖို့ရေးအဖွဲ့ရဟုတ်အဓိကကြီးကြရမယ
်ရန်ကုန်တက္ကသိုလ်အဆင့်မြင့်နေမာစတာပလန်ထဲမှာအဓိပတိလမ်းမှာကားတွေဖြတ်တန်းသွားလာမှုကြောင့်တုံခါမှုဒဏ်ကိုတမိုင်းဝင်အစာအုံတွေခံနိုင်စေဖို့နဲ့ကားတွေကိုဖြတ်တန်းခွင့်မပေးတော့ဘဲလမ်းလျှောက်စပိန်စီဖို့အတွက်သာခွင့်ပြုမှာဖြစ်လို့တက္ကသိုလ်ပတ်လန်းစီမံကိန်းကိုစတင်ဆောင်ရွက်နေတာပါအဲ့ဒီလိုဆောင်ရွက်နေတဲ့အချိန်မှာတက္ကသိုလ်ဝင်အတွင်းကနှစ်ရှည်အပင်တွေကိုဘယ်သူနဲ့မှတိုင်ပင်ခြင်းမရှိဘဲခုတ်လဲရှင်းနေကြတာကြောင့်လက်ရှိတက္ကသိုလ်တက်နေတဲ့ကျောင်းသားတွေကကံကွက်ဆန္ဒဖော်ထုတ်တာအပြင်ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတွေနဲ့ကျောင်းဝင်အတွင်းကတက်ပင်တွေခုတ်လဲတာကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှာဆိုရင်လည်းရပ်သားပြည်သူတွေကပါလူမှုကွန်ရက်တွေပေါ်မှာဝေဖန်ကန့်ကွက်နေကြတာပါအခုချိန်လေးတပ်ပင်28ပင်ကိုခုတ်ပြီးသွားပြီလို့ဒီမနက်အစည်းအဝေးမှာအကြောင်းတာဝန်ရှိသူတွေဘက်ကပြောကြားခဲ့ပေမယ့်ကျောင်းသားတမကဘက်ကတော့အဲ့ဒီအရေးအတွက်ထပ်မကတဲ့တပ်ပင်တွေခုတ်ခံခဲ့ရတယ်လို့ဆိုပါတယ် တက္ကသိုလ်ပလန်အတွက်တပင်86ပင်ခုတ်ဖို့ရထားတယ်လို့ဒီကနေ့ပြုလုပ်တဲ့တွေ့ဆုံဆွေးနွေးမှုမှာဆရာမတွေကပြောခဲ့တယ်လို့ဆိုပါတယ်
။စုစုပြောပြသွားတာပါရှင်။အခုအကျဉ်းသားရပိုင်ခွင့်တွေဘက်ကိုအလှည့်ပေးပါရစေ။အကျဉ်းသားတွေအလုံးအခြေခံရပိုင်ခွင့်တွေရနိုင်ဖို့ခွဲခြားဆက်ဆံမှုတွေမရှိဖို့ညှဉ်းပန်းတာတွေပပျောက်ဖို့အပြင်လိင်စိတ်ကွဲပြားသူတွေနဲ့လိင်လုပ်သားတွေမတန်ဆွမ်းသူတွေကိုအကျဉ်းထောင်တွေမှာတဆင့်နှိမ့်ဆက်ဆံတာတွေပပျောက်ရေးအကျဉ်းထောင်ဥပဒေကိုခင့်နဲ့အညီပြုပြင်နိုင်ဖို့လိုအပ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကဆိုပါတယ်ဒီကြောင့်ကိုတော့ VOA သတင်းတောက်မေခကစုံစမ်းသတင်းပေးပို့ထားပါတယ်ရှင
်လက်ရှိအကျဉ်းထောင်တွေမှာအကျဉ်းသားတွေအလုံးအခြေခံရပိုင်ခွင့်တွေရဖို့ခွဲခြားဆက်ဆံတာတွေမရှိနိုင်ဖို့ညှဉ်းပန်းနှိပ်စက်တာတွေပပျောက်ဖို့အပြင်လိင်စိတ်ကွဲပြားသူတွေနဲ့လိင်လုပ်သားတွေမတန်ဆွမ်းတွေကိုအကျဉ်းထောင်တွေမှာတဆင့်နှိမ့်ဆက်ဆံခံရတာတွေပပျောက်ဖို့အတွက်ရည်ရွယ်ပြီးနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPPB နဲ့အရက်ဖတ်လူအဖွဲ့အစည်းတွေစုစည်းပြီးဒီစဲအကျဉ်းထောင်ဥပဒေကိုပြင်ဆင်နိုင်ဖို့ဒီကနေ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အကျဉ်းထောင်ပြုရင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ရဲ့ရန်ကုန်ရုံးတာဝန်ခံကိုအောင်မျိုးကျော်ကအခုလိုပြောပြပါဗျာ
။အကျဉ်းထောင်ဆွေးနွေးပြုရင်ပြောင်းလဲရေးရဲ့ဒီအကျဉ်းထောင်ဥပဒေပြုရင်ပြောင်းလဲရေးဆိုတော့ကျွန်တော်ကအခုလိုဒီနေ့ဝါရှိုးကတော့ဒီအကျဉ်းထောင်ဆွေးနွေးပြုရင်ပြောင်းလဲရေးအတွက်ကိုအဓိကထားပြီးတော့ကျွန်တော်တို့ဒီဟာကိုဆွေးနွေးကြပါ။ဟိုဘယ်လောက်တော့လဲဒီပုံစံမှာဟာလဲဆိုတော့ကျွန်တော်တို့ကဒီအကျဉ်းထောင်မှာအကျဉ်းထောင်မှာရှိတဲ့အကျဉ်းသားတွေအားလုံးတို့ရဲ့ဒီအခြေခံရပိုင်ခွင့်တွေရနိုင်ဖို့ဒီဟာကဆက်လက်ဆက်မှုတွေမရှိဖို့ညှိနှိုင်းချက်မှုတွေပေါက်ပြောက်ဖို့အာဂရီလိုက်စားမှုတွေပေါက်ပြောက်နိုင်ဖို့ဒီအကျဉ်းထောင်စနစ်ကိုပြင်ကြောင်းလဲဖို့လိုအပ်တယ်လို့ကျွန်တော်တို့ဆန္ဒပြတဲ့တော့ကျွန်တော်တို့တခြား ADB နေနဲ့စိုက်တက်လုပ်လာတာပေါ့နော်အခုတော့ကျွန်တော်တို့ကဒီ ADB တစ်ဖွဲ့နဲ့မဟုတ်ဘဲနဲ့ဒီစားဒီနိုင်ငံရေးကျင်းသားတွေဦးဆောင်တဲ့ဒီရက်ဖက်အဖွဲ့အစည်းတွေဒီ key population ဆိုတာပေါ့နော် HIV HIV network တို့နော် LGBT network တို့ sex worker network တို့ drug user network တို့အဒီလိုအဖွဲ့တွေပါအခုပေါင်းပြီးတော့ကျွန်တော်တို့လို့ဆိုနေတော့ဆိုင်ရင်းပါလား
အကျဉ်းထောင်ဥပဒေပြင်ဆင်ရေးအတွက်လိုအပ်ချက်တွေဘာလို့ရှိတယ်လဲဆိုတာကိုသိနိုင်ဖို့အဲ့ဒီလူဖွဲ့စည်းတွေရဲ့အမြင်တွေတင်ပြချက်တွေရနိုင်ဖို့အခုလိုတွေးဆုံဆွေးနွေးခဲ့တာဖြစ်တယ်လို့
ကိုအောင်မျိုးကျော်ကအခုလိုပြောပြသွားတာပါ
လိင်စိတ်ကွဲပြားသူတွေလိင်လုပ်သားတွေနဲ့ HIV ဝေဒနာခံစားရသူတွေဟာအကျဉ်းထောင်တွေထဲမှာတာမန်အကျဉ်းသားတွေထပ်ပိုးပြီးခွဲခြားဆက်ဆံခံနေရတယ်လို့သူတို့အရေးလှုပ်ရှားသူတွေကဆိုကြပါတယ်သူတို့တွေနဲ့ပတ်သက်ပြီးခွဲခြားဆက်ဆံမှုပပျောက်ကတန်းသူအခွင့်အရေးရနိုင်ဖို့ကျန်းမာရေးဆောင်ရှောက်မှုတွေရဖို့လှုပ်ဆောင်သွားနိုင်ဖို့မျှော်လင့်တယ်လို့
ကိုအောင်မျိုးကျော်ကအခုလိုပြောပြသွားတာပါ
။ LGBT ကိုကျွန်တော်ဆုံးဒီလိုပဲတစ်ဆင့်နဲ့မဆုံးနိုင်ခဲ့ရတဲ့ဆက်ဆော့ကားကိုကျွန်တော်ဒီလိုပဲတစ်ဆင့်နဲ့မဆုံးနိုင်ခဲ့ရတာ။ဒါကအဲ့ဒီမာတင်ကိုသူတို့ကဒီဖိနက်ဆစ်ဆံကိုစပြီးတော့ခံရတယ်။ဟုတ်တယ်။ဒီလိုဓာတ်တွေကိုမဖြစ်စေဖို့အတွက်ကျွန်တော်ကဒီဥပဒေထဲမှာကျွန်တော်တို့တတိကျကျရေးဆွဲနိုင်ဖို့ကြိပါကျွန်တော်ဟိုစူးစမ်းပြင်ဆင်သွားမှာပါ။အဲ့တော့ဘယ်လိုလဲသူတို့တွေလည်းလူသားတွေဖြစ်တယ်။ဒါကြောင့်မို့သူတို့တွေလည်းလူသားတွေရရမယ်အခြေခံရတဲ့အရေးတွေကိုသူတို့လည်းဟိုရရှိခံစားသင့်ရှိတ
ယ်။ HIV ဝေဒနာခံစားနေရသူတွေနဲ့ပတ်သက်လို့ကုညီဆောင်ရွက်ပေးနေတဲ့ Alliance မြန်မာကဒေါက်တာစိုးနိုင်ကတော့လက်ရှိအကျဉ်းထောင်တွေထဲမှာ HIV ဝေဒနာရှင်တွေခွဲခြားဆက်ဆံခံနေရတာနဲ့ပတ်သက်ပြီး VOA ကိုခုလိုပြပြသွားတာ
ပါ။သာဖြစ်တဲ့ criminal ဖြစ်လို့အကျဉ်းထောင်ကိုစတင်တိုင်အောင်သူတို့ကလည်းပဲသူကလည်းဒီလိုကြောင်လို့ဒါကတော့ဒီတော့ကတော့ common legislation ဒါ basic human rights အနေနဲ့တော့ access to health ကိုဒါကျမကြီးဆောင်ရှောက်မှုကိုတော့သူကပြည်ပြင်းချင်းချင်းကိုခံစားနိုင်ခွင့်ရှိရမယ်
ဥသိမ့်စိန်လက်ထက်ကဒီအကျဉ်းထောင်ဥပဒေပြင်ဆင်နိုင်ဖို့လှုပ်ဆောင်ခဲ့ပေမဲ့တင်သွင်းထမှုကအရာမထင်ခဲ့ဘူးလို့ကိုဘူကြီးကဆိုပါတယ်။ဒါကြောင့်လက်ရှိမြန်မာနိုင်ငံရဲ့အကျဉ်းထောင်ဆိုင်ရာဥပဒေကိုနိုင်ငံတကာအသိအမြင်ဖြစ်နိုင်ရေးအတွက်ထပ်မံစူးစမ်းလှုပ်ဆောင်နေတာဖြစ်တယ်လို့ကိုဘူကြီးကပြောပါတယ်။အခုတည်ဆဲအကျဉ်းထောင်ဥပဒေဟာ1894ခုနှစ်တည်းကရေးဆွဲခဲ့တဲ့ဥပဒေဖြစ်ပြီးနှစ်ပေါင်း100ကျော်တည်တန်းရှိနေတဲ့ကိုလိုနီခေတ်ကဥပဒေတစ်ခုဖြစ်ပါရှင
်။ဘာရှိမလဲမြမယူရနှစ်သက်တကြံကာလမှာတန်ကြက်နဲ့ဝေပံမိလို့ဖန်းခါရတဲ့ဒီဒေါင်းလိုမျိုးဆက်တန်ကြက်အဖွဲ့သားတွေထောင်ချခံရတာဟာလွတ်လပ်စွာပြောဆိုဝေပံခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုစီခွင့်ရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကထောက်ပြနေပါတယ်ဒီမတိုင်ခင်ကလည်းဒီအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေပံမိလို့တက်ကြွသူတော်များများဖန်းခံကြတရားစွဲခံကြရပါတယ်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီအခြေခံတရက်ကိုအမှတ်ကန်ချက်မပေးနိုင်တဲ့အခြေအနေဘာကြောင့်ပါလဲလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ် ပါဝင်စနေမြန်မာလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားမယ်ဆိုရင်ဒဲရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စေတာဖိုင်နဲ့ဖြစ်စေကြိုတင်ပြဖို့ထားနိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bemis@voenews.com ဖြစ်ပါတယ်။ပါဝင်စနေမြန်မာကြောင့်သရရှင်တွေကိုကျေးဇူးပါခင်ဗျာ။
နဗန်အင်ကာညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုထိုင်းနိုင်ငံဘက်ကိုလည်းကြည့်ကြရအောင်ပါ။ထိုင်းနိုင်ငံကမြန်မာနယ်ပွားနိုင်ငံမဲ့ကလေးတွေအပါအဝင်တောဝက်ဘောလုံးအသင်းဝင်73ဦးပိတ်မိခဲ့တဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့နားကနန်းနွန်းလို့ခေါ်တဲ့ထမ်လောင်ကျောက်ကလိုင်ကူကိုကဘာလှည့်ခီးသွားရင်းနဲ့အများပြည်သူကြည့်ရှုနိုင်ဖို့နိုဝင်ဘာလ1ရက်ကစပြီးတော့ထိုင်းအစိုးရကဖွင့်လှစ်ပေးခဲ့ပါတယ်။ဒါဟာနိုင်ငံတကာကပါစိတ်ဝင်တစားစောင့်ကြည့်ခဲ့ရတဲ့နေရာဖြစ်တာကြောင့်ကဘာဝပတ်ဝန်းကျင်ကိုဆက်လက်ထိန်းသိမ်းနိုင်ဖို့ပညာပေးဖြစ်ဖွင့်လှစ်ပေးလိုက်တာဖြစ်တဲ့အကြောင်းထန်လန်ကဘာဝတစ်တော်ထိန်းသိမ်းရေးဒါရိုက်တာကပြောပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့အနီးကနန်းနန်းနွန်ခေါ်ထက်လွန်ဆမ်မန်သမီးအိတ်နေတဲ့တောင်နန်းလိုအမိရတဲ့ကြောက်လိုက်ကူအတွင်းမှာလူငယ်73ယောက်ပြိမိခဲ့တဲ့ဖြစ်ရကြဒီလိုက်ကူဟာတကဘာလုံးကစိတ်ဝင်စားတဲ့နေရာဖြစ်ခဲ့တာပါ2018ခုနှစ်ဇွန်လ23ရက်နေ့ကထိုင်းမြောက်ပိုင်းရှင်းပိုင်ခရိုင်မဲဆိုင်မြို့ကမြန်မာနိုင်ငံသားရှမ်းနယ်ဘွားနိုင်ငံမဲ့လူငယ်တွေပါဝင်တဲ့တောဝက်ဘောလုံးအသင်းဟာကြောက်လိုက်ကူအတွင်းခိတ္တလဲပတ်ဖို့ဝင်ကြည့်တဲ့အချိန်မိုးရေရွာလာပြီးလိုက်ကူအတွင်းမှာတောင်ကျရည်တွေတက်လာတာကြောင့်ဘူပြင်းကိုပြန်မထွက်နိုင်တော့ပဲ18ရက်ကြာပြိမိနေခဲ့ပြီးတဲ့နောက်မှာတော့သူတို့ကိုအသက်ရှင်ရခဲ့တင်နိုင်ခဲ့ပါတယ်။သူတို့ကိုကယ်ဆယ်ရင်းနဲ့အောက်ဆီဂျင်ပြတ်လက်ခဲ့တာကြောင့်ထိုင်းရေတပ်ကတက်တက်ဒီတူကတော့သေဆုံးသွားခဲ့ရပါတယ်။ဒီလိုင်းကူဟာမိုးရင်းမှာတောင်ကျရေကြောင့်အန္တရာယ်များပေမဲ့အခုအခါမှာတော့ကမ္ဘာလက်ခီးသွားတွေနဲ့ထိုင်းနိုင်ငံသားတွေကြိရှိနိုင်အောင်နိုဝင်ဘာလတရနေ့ကနေစတင်ပြီးဖွင့်လှစ်ပေးလိုက်ပြီးဖြစ်ကြောင်းထက်လွန်သဘာဝတည်တော်ထင်းသိရေးတာလိုက်တာနိုင်ကြုံခလိုင်ဝရဖုံကအခုလိုပြောဆိုသွားပါတယ
်ကြေကြိုင်နေကပြီးဘယ်ရောက်ကြတယ်တော့သူလက်ရှိပါရန်ပေးပေးရော
သမိုင်းဝင်နိုင်ငံတကာသိတဲ့လိုင်ကူဖြစ်တာရဲ့အများပြည်သူစိတ်ဝင်စားတဲ့နေရာဖြစ်တဲ့အတွက်သဘောပတ်ဝန်းကျင်ထိမ့်သိမှုတွေကိုပညာပေးတဲ့အနေနဲ့ကျွန်တော်တို့ကဖွင့်လှစ်ပြသတာဖြစ်ပါတယ်။လိုင်ကူရဲ့သမိုင်းကြောင်းနဲ့ကလေးဆက်3ယောက်ကိုကယ်တင်ခဲ့တဲ့ဖြစ်စဉ်တွေကိုမှတ်တမ်းတွေနဲ့ပြသထားပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။အမျိုးသမီးနဲ့ကလေးတွေကိုကူညီဆောက်ရှောက်မှုပေးနေတဲ့ထိုင်းဖောင်ဒေးရှင်းကဘုတ်အဖွဲ့ဝင်မစ်ဖုန်ထောင်းကတော့အခုခါမှာအန္တရာယ်မရှိသွားလာလဲပတ်လို့ရအောင်ထိုင်းဆိုရကစီစဉ်ဆောင်ရွက်ထားတယ်လို့လည်းဆိုပါတယ်။တော်ဝဲဘောလုံးအတင်းဝင်73ဦးဟာဒီလိုင်းကူကိုလက်ပတ်ရင်းနဲ့သဘာဝဘေးအန္တရာယ်ကြုံတွေ့ခဲ့ရပြီးလိုင်းကူထဲမှာပိတ်မိခဲ့တာပါ။တောင်ကျရည်တွေအဆက်မပြတ်ဝင်နေတဲ့လိုင်းကူထဲမှာအသက်အန္တရာယ်ရှိတဲ့အထိဖြစ်ခဲ့ရပြီးပြင်ပနဲ့အဆက်အသွယ်ပြတ်သွားခဲ့ပါတယ်။သူတို့ကိုထိုင်းဆိုရကကယ်ဆယ်ခဲ့တာဒီနိုင်ငံတကာကစုပေါင်းပြီးကယ်ဆယ်ခဲ့တာတွေကြောင့်ကမ္ဘာမှာစိတ်ဝင်စားတဲ့နေရာတစ်ခုဖြစ်လာခဲ့ပါတယ်။လိုင်းကူကိုအရင်ကတည်းကလက်ပတ်ခွင့်ပေးထားပေမဲ့စနစ်တကျနဲ့အန္တရာယ်မရှိအောင်လှုပ်ဆောင်ထားချက်တွေအားနည်းခဲ့ပါတယ်။အခုခါမှာတော့ကဘာလက်ခီးသွွားတွေလည်းပတ်လို့ရမယ့်နေရာတစ်ခုဖြစ်ပြင်ဆင်ထားပြီးဖြစ်ပါတယ်။မဲဆိုင်ထက်လွန်လိုင်ကူထဲမှာ2018ခုနှစ်ကပြိမိခဲ့တဲ့တောဝက်ဘောလုံးအသင်းဝင်73ဦးနဲ့ပတ်သက်လို့ကဘာကျော်ဖြစ်ရမှန်ဇလန်းကိုရုပ်ရှင်ဖြစ်ရိုက်ကူးဖို့အမေရိကန်နိုင်ငံက SK Global ရုပ်ရှင်ထုတ်လုပ်ရေး Netflix အဖွဲ့ကိုထိုင်းအစိုးရကမူပိုင်ခွင့်ရိုက်ကူးခွင့်ပေးထားခဲ့ပါတယ်။ကလေးတွေကိုမတွေ့မချင်းမိအမျိုးမျိုးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုနှိမ့်တမပြတ်လုပ်ခဲ့တဲ့ထိုင်းရေတပ်မတော်နဲ့ထိုင်းဆိုရရဲ့ထိုင်းလူထုတွေရဲ့လူသားချင်းစာနာမှုတွေကိုလည်းတကဘာလုံးကချီးကျူးခဲ့ကြပါတယ်
။မအေးမှပြောပြသွားတာပါရှင်။ VOE ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးလို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်89ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ
ည်ည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ4ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line to meter 1925 32နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုညဆက်ပြီးတော့10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့မြန်မာတခွင်စီးပွားရေးကဏ္ဍတက်တန်အောင်သတင်းလွှာနဲ့အတူ blogger တွေပြောသမျှအစီအစဉ်မှာတော့
အိမ်မှာနေနေရင်းနဲ့ကိုလူများမရောက်ရဲ့ဒီကလေးမရောက်ရဲ့နဲ့ကွန်မြူနတီလို့ကိုအထင်ခံရတယ်ပေါ့နော်ကိုကအွန်လိုင်းမှာစာပြီးရောင်းလို့ရတယ
်လူမှုကွန်ရက်ပေါ်ကတဆင့်တနိုင်တစ်ပိုင်ဈေးရောင်းရာကနေ3လအတွင်းစိုင်စဖွင့်နိုင်ခဲ့သူတယောက်ရဲ့အွန်လိုင်းစီးပွားရေးလုပ်ငန်းအကြောင်းနားဆင်နိုင်ပါတယ်ဒီအစီအစဉ်တွေကမှအခုအရင်ဆုံးမြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံမှာစာကြည့်တိုက်တွေရှိပေမဲ့လိုအပ်ချက်များသလိုလူတွေကလည်းစိတ်မဝင်စားကြလို့နိုင်ငံတကာမှလိုစာကြည့်တိုက်ရင်ကျေးမှုထွန်းကားအောင်ဘာတွေလုပ်တင်ပါသလဲမြန်မာခသတင်းအေဂျင်စီကကိုထူးဆက်တင်ပြပေးထားပါတယ်ရှင
်ကြံကြားရေးနဲ့ပြည်သူဆက်ဆံရေးဦးစီးဌာနရုံးတွေမှာအစိုးရစာကြည့်တိုက်တွေဖွင့်လှစ်ပေးထားပြီးပြည်သူမဆိုသွားရောက်ဖတ်ရှုငှားရမ်းလို့ရပါတယ်။စာဖတ်ဝါသနာပါသူတွေစာပေအဖွဲ့အစည်းတွေကလည်းကိုတူကိုထစာကြည့်တိုက်တွေကိုရက်ွက်ကြေးရွာတွေမှာကိုအစီအစဉ်နဲ့ကိုထူထောင်လာကြပါတယ်။ဒါကြောင့်မို့စာကြည့်တိုက်တွေအတော်အသင့်ရှိလာပြီဆိုပေမဲ့ကျောင်းသားလူငယ်တွေစာဖတ်ခြင်းစိတ်ရှိလာဖို့နဲ့စာကြည့်တိုက်တွေကိုအသုံးချဖို့လည်းလိုနေသေးတယ်လို့စာကြည့်တိုက်တွေဖွင့်လှစ်နေသူတွေကဆိုပါတယ်။ပညာရေးစနစ်မှာစာသင်ကြားတဲ့ပုံစံအပြောင်းလဲဖြစ်လာရင်တော့စာကြည့်တိုက်တွေကိုအသုံးပြုမှုတိုးတက်လာနိုင်မယ်လို့စာကြည့်တိုက်များကွန်ရက်မှာဦးဆောင်ညွှန်ကြားသူဦးမော်မော်ဆိုကအခုလိုပြောပါတယ်။ဆို
တော့ကျွန်တော်ရဲ့ပညာရေးစနစ်ကစာရက်အသုံးပြုတဲ့ပညာရေးစနစ်မဟုတ်ရင်စာရက်ကိုအသုံးပြုခက်တယ်။ဆိုတော့နိုင်ငံကမှအရှင်းနေသူကကျောင်းမှာသူတို့ကဒီဘယ်ချက်ချက်ပဲပေးတာပြီးရင်စာရက်မှာတွားပြီးတော့မှကိုယ့်အကိုလမ်းမလို့ရတာ။ဆိုတော့အဲ့ဒါမျိုးကျွန်တော်ကအားနေတယ်။အပညာရေးစနစ်ကိုကျွန်တော်ချိန်ဖို့လိုတယ်ဆိုတော့အခုဆိုရင်လည်းဒီအခြေခံပညာရေးအစပြီးတော့မှ library ကိုအသုံးပြုရလေးကျွန်တော်တို့ထည့်သွင်းလာပြီဆိုတော့ကျွန်တော်ထင်ပါတယ်ဒီရာကိုတခြားလေးဆက်လက်အကောင့်နဲ့ဖွင့်နိုင်တယ်အချိန်ကိုမပြတ်ဆက်လုပ်ဝါနိုင်ရင်တော့ပိုကောင်းလာနိုင်မယ
်ဒါအပြင်စာကြည့်တိုက်ပုံစံကိုပြောင်းလဲပြင်ဆင်တာတွေစာကြည့်တိုက်အင်္ဂါရပ်တွေပြည့်စုံအောင်ဖြည့်ဆည်းပေးတာတွေနဲ့အစိုးရအတိအမှတ်ပြုပြီးအထောက်ပံ့ပေးတာတွေလည်းလိုအပ်နေတယ်လို့ဥမ္မမော်ဆိုကဆက်ပြောပါတယ်
ကျွန်တော်တို့ဒီလေ့လာကြည့်သလောက်ဆိုရင်တော့ဟိုမှာဒီရန်ကုန်မှာဆိုရင်တော့ဒီပညာရေးစာကြည့်တိုက်၄-၅ခုလောက်ကတော့အတိတ်ဖြစ်တာမျိုးတွေရှိတယ်။နေနေမှာဆိုရင်ချို့တွေကမဆိုးပါဘူး။သူတို့ဒီစာအုပ်ဒါဖတ်ကြတာမျိုးတွေရှိတယ်။သူတို့လည်းတော်တော်လေးတော့ဖြစ်စည်းထားပေးတယ်။သူကအင်တာနက် line တွေပါလေရအောင်လို့လုပ်ထားပေးရှိတယ်။ဒါပေမဲ့ခုနကကျွန်တော်ပြောတဲ့အချက်ကဒီလူလူပါဝင်တဲ့ပုံစံကအားနည်းနေတယ်။ဆိုတော့အဲ့ဒါကိုသူတို့ကြည်ကြဲပဲမှလုပ်ဖို့လိုတယ်။ဆိုတော့လူလူကကိုယ်စာကြည့်လိုက်လို့သဘောထားတယ်။ကိုယ်ပိုင်လို့သဘောထားပြီးတော့မှဒီကျွန်တော်တို့ဒီပူပေါင်းပါဝင်တယ်ပေါ့။ဥပမာထားပါတော့ဟိုလူအပ်တဲ့အမှန်တရားဖြစ်စည်းပြီးတော့မှဆိုရှယ်မှုလုပ်ဆောင်တာမျိုးဥမာကလေးတွေစာဖတ်ဖို့ဆိုရင်ကျွန်တော်တို့အဖွဲ့တွေရရင်တော့တွားပြီးတော့အဲ့မှာကိုယ်တိုင်ကိုယ်ငွေကြီးနဲ့လုပ်တာမျိုးတွေလုပ်ဖို့လိုတယ်ပေါ့နော်အားလုံးပါဝင်တဲ့ပုံစံကိုဖော်ဆောင်နိုင်ရင်တော့ပြင်ကြားရေးရအကောင်းလာမယ်အခုကတော့ရုံးပုံစံနဲ့ဆန်နေလို့ပဲကျွန်တော်တို့မှတ်ချက်ပြုချင်ပါတယ
်လူငယ်တွေစာပေဖတ်ရှုလာဖို့အစိုးရကလည်းစာပေပွဲတော်လုပ်ပေးတာတွေစာကြည့်တိုက်တချို့ကိုပြုပြင်ပြောင်းလဲပေးတာတွေစာကြည့်တိုက်မှုတွေကိုရေးသွေးမြင့်တင်တန်းပို့ချပေးတာတွေလုပ်ဆောင်နေပါတယ်စာကြည့်တိုက်တွေရှိနေုံတွေမကပဲကျောင်းသားလူငယ်တွေစာဖတ်တဲ့အလေးချင်းရှိဖို့ငယ်စဉ်ကလေးဘဝတွေကစောင်းစာပေတွေနဲ့နှီးစပ်အောင်မိဘတွေကလှုပ်ဆောင်ပေးတင်တယ်လို့ရွှေလျားစာကြည့်တိုက်လှုပ်ဆောင်နေတဲ့ဦးမျိုးမင်းထွန်းကပြောပါတယ
်ဖြစ်စေချင်တာတော့ပြည်သူတွေကိုလည်းတည်စေချင်တာကျွန်တော်ငငယ်တုန်းကလိုမျိုးပဲကျွန်တော်တို့စာအုပ်ကင်ပြီးဆိုအမေဖေတွေကနေပြောဟာအပြင်စာတွေမလုံးနဲ့ကျောင်းစာတွေပဲလုံးဒါတွေကအပြင်စာတွေကဟိုမင်းတို့တက္ကသိုလ်ပြီးသွားတော့မှလှုပ်ဆိုတာမျိုးဒါတွေကတကယ်ပြောလို့ရှိရင်ကလေးတွေရဲ့ဒီစာဖတ်ခြင်းစိတ်တွေအများကြီးဟန်သားပေးတဲ့လူမှုပုံစံပါတကယ်ပြောလို့ရှိရင်ကလေးတွေစာဖတ်တာအရင်ကောင်းတယ်ခုနလိုမျိုးကလေးတွေမလိမ္မာဘူးဆိုရဆိုရင်သူတို့တွေကိုဒီစာရများများပေးဖတ်လိုက်ဘယ်လိုပုံစံမျိုးတွေကတော့လူတွေကြိုက်တယ်ဘယ်လိုပုံစံမျိုးကလူတွေမကြိုက်ဘူးဆိုတော့စာအုပ်ထဲကသူတို့ရှာဖွေပြီးတွေးရှိသွားပါလိမ့်မယ်ဆိုတော့မိသားစုတွေကိုလည်းတိုက်တွန်းခြင်းတယ်ပြောလို့ရှိရင်စာဖတ်ဖို့ကြိုးစားနေတဲ့ညီညီမတွေကိုလည်းတိုက်တွန်းခြင်းတယ်အဲစာအုပ်တွေကနေပြီးတော့ဘဝသူတခြားဘဝတွေကိုကျွန်တော်တို့တွေ့ပြီးသွားပြီဆိုလို့ရှိရင်ကိုယ့်ရဲ့ဘဝကဘယ်လိုပုံစံမျိုးအကောင်းဆုံးဖြစ်မလဲဆိုတာကိုရှာဖွေတွေ့ရှိလာပါလေ။မဟုတ်လို့ရှိရင်ကိုယ်ကဘယ်လိုပုံစံမျိုးရှင်သန်ရမလဲ။ကိုယ့်ရဲ့လူသားဖြစ်တည်မှုကဘာလဲဆိုတဲ့အဓိပ္ပာယ်ကိုသူတို့ ဒီစာအုပ်တွေထိတွေ့ချင်ရတော့သူတို့တွေ့အောင်ပါပဲ
။ကလင်းငယ်တွေစာအုပ်စာပေဖတ်ကြည့်မှုအခြေအနေနဲ့ပတ်သက်လို့တာမွေမြို့နယ်မှာဖွင့်ထားတဲ့မေတ္တာညွန်စာကြည့်တတ်ကစာကြည့်တတ်မှုဦးအောင်စိုးကသူ့အတွေ့အကြုံကိုပြောပါတယ
်။ဟောအဲ့ဒီကျွန်တော်ရဲ့အတွေ့အကြုံအဲ့ဒီတာမွေစာကြည့်တတ်မှာ၃နှစ်ကြာကျော်ပဲ။အခုဒီမှာ၄လဒီတော်တွင်းမှာကျော်မစင်စိတ်ဆူဝိုင်းတော့မရှိတော်တော်လေးစိတ်ဝင်စားကြပါအထူးသဖြင့်ကလေးပေါ့ကလေးပိတ်တတ်များတယ်အဲကလေးတွေနဲ့တူတူအဲဒီသူအိမ်ကနေပါလာတဲ့မိသားစုတွေပေါ့လေအမေတွေအဖေတွေသူရဲ့မိသားစုတွေပါလာတဲ့အတွက်အားရစရာတချို့တော့ရှိပါတယ
်စာကြည့်တိုက်တွေဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်နေတဲ့စာကြည့်တိုက်များကွန်ရက်အနေနဲ့လဲကျောင်းသားလူငယ်တွေစာကြည့်တိုက်တွေနဲ့နှီးစပ်လာအောင်စာကြည့်တိုက်တွေမှာပကြီတင်တန်းပေးတာတွေစာကြည့်တိုက်ကောင်းတစ်ခုဖြစ်အောင်ကူညီပေးတာမျိုးတွေလှုပ်ဆောင်ပေးနေပါတယ်ဒါအပြင်စာကြည့်တိုက်တစ်ခုလို့အသုံးချနိုင်မဲ့ Save the Library Mobile Application ကိုထုတ်လုပ်ထားပြီးအဲ့ဒီ Application ကနေစာအုပ်တွေအသံဖိုင်တွေအချက်အလက်တွေမှတ်စုတွေကိုရယူနိုင်တယ်လို့သိရပါတယ်။ကျွန်တော်ထူးဆက်ပါမြမခသတင်း Agency ကနေ VOA တို့ပေးပို့လိုက်တာပ
ါ။မြမတခွင်စီစဉ်ကိုနားဆင်ရပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။ကားပိုင်ရှင်တွေအခွန်ဆောင်မှရင်မှတ်ပုတ်တင်ခွင့်ပေးမဲ့ကာညာနာကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနရဲ့ကြေညာချက်က2020ပြည့်နှစ် January လ1ရက်ကစပြီးအသက်ဝင်ပါမယ်။အရင်ကကားတစ်စီးကို15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းကြားအခွန်ကောက်တာကနေအခုဆိုရင်300ရာခိုင်နှုန်းပဲပေးပြီးရင်ပိုင်ရှင်အမည်လိပ်စာမှတ်မှန်ကန်ကန်ပြောင်းလဲပေးနိုင်မယ်အခွင့်အရေးလို့ကာညာနာကကြေညာထားတာပါ။မော်တော်ယာဉ်ကွန်စီမင်းသစ်ကအလုပ်ဖြစ်နိုင်သလားဆိုတာကိုကားထုတ်လုပ်ရေးလုပ်ငန်းရှင်ဒေါက်တာစိုးထွန်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကတင်ပြထားပါရရှင
်။မြက်ခွန်ကနေဒီလူဝေခွန်မပြနိုင်တဲ့သူကောက်တာဘူးနော်။ခန္ဓာနာကကောက်တာလို့မဟုတ်ဘူး။ခန္ဓာနာကတော့နာမည်ပြောင်းဖို့အတွက်ဆွမ်းွားပြီးတဲ့သဘောမြင်တော့တော့ဒီဟာခန္ဓာနာအနေနဲ့နာမည်ပြောင်းလို့ရတယ်ဆိုလက်ခံထားတာပေါ့နော်။အခုကနာမပြောင်းရင်ဆိုတာလည်းကျန်စင်ဝင်လို့မရတဲ့ပုံစံမျိုးတော့တော့တော့တောင်းရတဲ့တော့ပောက်တယ်ဆိုတော့ဒီစနေနေ့နဲ့တော့မဆိုင်ဘူး။ဒါပြင်းခွန်ကတော့ဆောင်းပါမှာမို့။ဟိုဘောတိကတော့ကိုယ့်ရဲ့ဒီ registration တော့မှန်သွားတော့ပေါ့နော်။ဒီနေ့ကခုနံတယ်မဟုတ်ဘူးပေါ့နော်။အခုတော့ခုနံလေးကိုလေးဆိုတော့ဒီဘုံနာဘုတ်ထဲမပိုင်ဆိုင်မှုဆိုတော့ဒီ registration မှန်သွားတယ်။မှန်တော့ဒီစိုးရအနေနဲ့ကတော့ဒါလိုမျိုးဖြစ်တယ်ကားတိုက်ရဆိုတော့လိုက်လို့ဆိုရတာပေါ့နော်ဖြစ်တာမြန်မာနဲ့ကတော့ပိုင်ဆိုင်မှုအနေနဲ့ပြောရင်တော့လေဒီဥပဒေဖြစ်တဲ့နေရာမှာခုနကပဲတောက်တော့ပြောရတာပေါ့ဒီစင်ကြီးတော့ဒီကြတော့မှုဖြစ်တယ်ကားခိုးသွားတယ်တခုခုတောက်တဲ့နေရာမှာပြဿနာမျိုးဖြစ်တယ်နော်ဒီဒီဒီနေ့ကနောက်တစ်ခုကတော့ဒီကားကိုပြန်ပြီးခေါ်ဆောင်လိုက်တော့ရင်းနေတော့ပြန်ရောင်းလိုက်တယ်ပေါ့နော်မတင်းသေးနေရတဲ့ကားခေါ်ဆောင်လိုက်တယ်ခြောက်ပြန်ပြန်ရောင်းလိုက်ဒီသေးနေရအခုတွေ့ဒီ primary economy ကိုတော့အခွန်ဆောင်ပြီးနေဖြစ်သွားတာ
။ဒီကွက်ဆရာသတင်းအချက်လက်ကိုဒီလိုကြိုရတယ်ကြိုပြီးတော့ပေါက်ကြားတယ်ဆိုတာမျိုးကအပြင်ဒီကားစီးကွက်တို့ဘာလို့မှရောဒါတည်းကဟိုကြိုရတဲ့လူကပို့ပြီးတော့အသုံးချထက်ရင်အကျိုးရှိမသွားနိုင်ဘူးလားရှင်။ဆရာဒီဟာကဈေးကွက်ပေါ်မှာရောဒီလိုသတင်းအချက်လက်ပေါက်ကြားမှုကဘယ်လောက်အရေးကြီးပါလဲဆရာ
။အရင်ပေါ့အရင်တော့ခဏဒီဝင်အောင်နေဒါအဲ့တဲ့အချိန်ကတော့ဒီသူဒီပြည်တော်ရိုးရှိတယ်နော်ဘယ်နဲ့ပါအဲ့လိုရမလဲသူလိုက်ဝယ်ရတယ်ပါညာဘောနော်ဒီကားအုပ်ကြီးနေမှာလိုက်ဝယ်တယ်ဘောနော်ပုံလို့ရှိတယ်ဒါခုနဘတ်ကားကြီးဒီတော့လူစီးစလေးထုတ်ပေးမယ်ဘောနော်ဒါမျိုးတည်းဒါတော့ဈေးွက်ရတော့တရေကျူတည်တော်တချို့လည်းဒီပုံမှာဒီကျူရှိအောင်လုပ်တဲ့လူတွေရှိဖြည်းဖြည်းတယ်ဘောနော
်ဈေးွက်ထဲရရောဒီအခွန်300ခန့်လုံးစောင့်ပြီးတော့ဟိုအမီပြောင်းဖို့အပေါ်မှာဒီဈေးကွက်ထဲကတုံ့ပြန်ချက်ဘလို့ရှိပါလဲ
အဲဈေးကွက်ထဲကတော့အများစုကတော့အခွန်မဆောင်ခြင်းရောက်ဘူးဟာဘာလို့ဖြစ်လဲဟိုအရင်တော့ဆောင်တဲ့တို့ကြောင့်မလို့ဟိုသက်ဆန်ထက်ပြီးကုန်တော့မဆောင်ခြင်းကြောက်နော်ဒီတွေကနောက်တစ်ခုကဒုတိယချက်ကတော့ဒုတိယကျွန်တော်တို့စီမှာကားဟောင်းအယောင်းပဲလုပ်နေရလို့ရှိသေးဒီကားဟောင်းအယောင်းပဲလုပ်ရတာဆိုတော့တို့ကဝယ်တဲ့ယောင်းတဲ့လုပ်တဲ့နေရာမှာဟိုတို့ကြတော့အခွန်ဆောင်မယ်ဆိုတော့ဒီဟာတွေ့ထက်ပြီးကုန်ကြနေရမှာနော်
ကားဟောင်းကကတိရောအခုနှုံးသားက300ခန့်လုံးကဒီ registration မှတ်ပုံတင်ကအတူတူပဲပေါ့
သူကမှတ်ပုံတင်ကမဟုတ်ဒီဟာဒီတန်းကိုကလာရင်အင်ကန်တက်ဆောင်တိုင်းဒီကိုပြည့်ရည်ဥစ္စာဆောင်ရမှာမလို့ဆိုတော့ကျွန်တော်တို့စီမှာအများစုကဒီပုံမှန်ကိုမဆောင်တာများတယ်ကွန် ID ရှိရတယ်လို့မရှိဘူးနော်
့ဒီလိုတို့ကဒီကောင်းမယ်အိမ်ဝယ်တဲ့နေရာမှာဒီစိုးစောပန်ပြရရလဲဆိုတော့ပြတိုင်းမပြနိုင်မပြနိုင်တဲ့တော့ကျွန်တော်ကအဲ့ဟာကိုဆောင်းသွားတယ်ဒါလို့ဒီစိုးစောပန်ပေါ့နော်ဒီလိုပြနိုင်တယ်ဆိုတော့စောင့်ကြရမလို့
ဝင်းငွေကိုမပြနိုင်မင်းနဲ့ဒီတိုင်းကောင်းဝယ်ထားတဲ့သူတွေအနေနဲ့ဝင်းငွေကွန်300ခန်းလုံးစောင့်ပြီးတော့တရားဝင်လုပ်တင်တယ်လို့ဆရာထင်ပါသလား
အခုရှိတာကကျွန်တော်တို့လည်းဒီမင်းဟုံးမင်းရင်တော့စစ်ကတော့ကိုကားကိုအမြဲစီးရကိုပိုင်စီးရလို့ပါတော့တောင်းပြီးတော့ပြောင်းပြီးစီးရတော့ကိုဆင်ပြေတာပေါ့နော်ဟိုလမ်းစီဝင်ရတာခက်ပါပေါ့နော်နောက်တစ်ခုကျရရောင်းပဲလုပ်နေတဲ့ကားပေါ့နော်အားတော့ကြည့်ရရောင်းလုပ်တဲ့ကားအဲ့ဒီဟာတော့လည်းတော့လည်းမဆောင်မင်းနဲ့သွားရတော့လည်းရတာပြီကားကိုပြန်အောင်မယ်ဆိုတဲ့ကားတော့အော်လေခုနကပြောမယ်တခါပြန်ရောက်တော့ဒီရောက်ပါဖြစ်နေတာပေါ့နော်အဲ့ဒီနှစ်ခုတော့ကျွန်တော်တို့နေရခီးပါလားပြန်ရောက်ပါလားအဲ့ဒါဆက်တော့ရှိ
လက်ရှိဒီအခွန်300ခန်းလုံးစောင့်ရမယ်ဆိုတဲ့ဟာကတကယ်တကယ်တမ်းလက်တွေ့မှာရောအလုပ်ဖြစ်လာနိုင်မှာမလားဆရာဘယ်လိုသုံးသပ်ပါလဲ
အခုကတော့ဒါကတော့ခါနံပါတ်ကားနံပါတ်ကြောင်းတာပြည်ပြည်အိမ်နံပါတ်ကြောင်းတာကားပါမဟုတ်ဘူးအိမ်ကျန်နေနံပါတ်ကြောင်းတာပြည်ပြည်ပေါ့နော်ဟိုလေဂျစ်စာကြောင်းရင်တော့300ခန်းလုံးစောင့်ရမယ်သဘောလို့ရှိတာမစောင့်ဘူးဆိုရင်တော့မပေးဘူးဒီကမှုတွေလို့မပေးဘူးနော်အခုသူတွေကထောက်ပြတာပေါ့အမှန်တော့ဌာနမတူဘူးနော်အဲဟိုကျန်တဲ့တန်းကြီးပေါ့နော်ဒီစာလုပ်တဲ့စိစားဒီအခွန်နဲ့မဆိုင်ခွန်ပြနေရမလို့ဘူးနော်ခွန်ကတိကျတော့စက်ကလေးကပုံစံနာကောက်အောင်ပေါ့နော်ဒီစာအတိကျလို့ခွန်အတိကျကောက်ဖို့ဒါကိုပြောတာပေါ့နော်ဒါပေမဲ့ဒီစားကဘဝဒီမှာကြတော့ခုနလိုပေါ့ကျွန်တော်တို့ကဒီအဲ့လိုတာလုပ်မယ်ဆိုရင်အများကြီးကခွန်မဆောင်ဘူးပေါ့မဆောင်တဲ့ပဲကြောင့်မို့လို့စက်ဆိုင်ကအခွန်ဝစီဌာနကကိုင်းမနာကိုပြတော်ရခံလာတယ်ပြီးတော့သူကကွန်ဆောင်ပြီးရဆောင်လဲကြာပါနောက်ဘုံတင်ပြီးပြည်တယ်ပေါ့နော်အဲ့ဒီချက်ကိုသူကလက်ရှိမြင်သွားနေကြာ
ဆရာသဘောကရောဘယ်လိုရှိပါလဲ
အဲဒါတော့လည်းစက်ကူးမကူးပါတော့ကျွန်တော်တို့နေနေတယ်ပြောရတာခက်တယ်ပေါ့နော်ခုနလက်ရှိနေထားမှာတော့ဒီအကောင်အန်းဆောင်တို့ပြေးနေရတာတော့ကျွန်တော်တို့ရှိပါများတယ်ပေါ့အဓိကတော့ကျွန်တော်တို့ကမှာတော့ဒီအကောင်ဆောင်ဖို့အတွက်ဒီကားရဲ့အိမ်ကြီးဝယ်မှမဟုတ်ဘူးပုံမှန်အကောင်ဆောင်ဖို့အတွက်ကိုကျွန်တော်တို့ကဒါခေါင်းကပ်တယ်ပြီးတော့သဘောနဲ့ဆိုတော့အတိအမြန်ကိုရှိတယ်အောင်ဒီဒီဒီရှိတယ်အောင်သောင်းရပို့လို့ဒီလိုပြင်မှာဒါတော့အကြီးက record ဆိုတော့အချိန်ကြာချက်တယ
်ဒီဘက်တချို့နိုင်ငံတွေမှာအထူးသဖြင့်ဒီဘက်နိုင်ငံကြီးတွေမှာဆိုရင်သူကအခွန်မဆောင်ရင်ဒါဟာကြီးမားတဲ့ပြစ်မှုဖြစ်ပါတယ်ဆရာအစိုးရဘက်ကလည်းအခွန်ကိစ္စကိုတင်းတင်းကြပ်ကြပ်ဟိုဆောင်ရွက်တဲ့သဘောမှာရှိပါတယ်ဆိုတော့မြန်မာနိုင်ငံမှာရောက်တော့ရောဟိုလူတွေအဝဲနဲ့ချီးဖို့ဆိုတာထက်အစိုးရဘက်ကဟိုလုံထုံးလုံနေပိုင်းမှာတိတိကျကျကင်တွယ်လုတ်ကင်နိုင်တဲ့အနေအထားရှိပါသလား
ကျွန်တော်မြင်တာအခွန်နဲ့ပတ်သက်တဲ့ system ပေါ့နော်ဒီသူပြတော့ဒီ online system database system ဒီဟာအဓိကလိုအပ်မှဖြစ်တာပဲအခုအဲ့ဒီစနစ်မရှိဘူးနော်ကျွန်တော်ကပြင်ရမှာစနစ်ကိုပြင်ဖို့လိုတာပေါ့အခွန်ဆောင်ဖို့ဆိုတာဗဇက်ကပြောနေလက်တွေမှာတကယ်ဆောင်တဲ့လူတော်မှာဟိုတင်တော့လိုလည်းကိုဆောင်ရမှာမဟုတ်ဘူးကျန်တဲ့တန်းကြီးမှာကိုကျွန်တော် online နဲ့တင်ပြီး online payment နဲ့ပေးတယ်လို့ရတယ်မဟုတ်ဘူးကျွန်တော်ကလက်ဆိုင်အဖွဲ့ဝန်ကြီးဌာနကိုတွေ့ရတယ်။ဒီနေရာမှာလည်းဒီရှိတဲ့ဝန်ထမ်းတွေအခုဆောင်နေလို့လည်းမမြအောင်။အများတဲ့ခါကျကျွန်တော်ကစောင့်ရတာပေါ့နော်။စောင့်တဲ့နေရာမှာလည်းသူတို့ကချက်လန်ထုတ်သူ့အပံသွားစောင့်တော့သူ့အပံသူ့တတ်မှတ်တဲ့ပံသွားရောရောတန်းစီပြီးစောင့်ရတာ။အခုစောင့်ရတဲ့ဒီတွေအတွက်လည်းဒါဤစီအောင်ပေါ့နော်။ကျွန်တော်မြင်တာကစနစ်ကိုပြောင်းဖို့လိုတယ်။အဲတစ်ဖက်မှာလည်းသူကအခုစောင့်ရတဲ့မစောင့်တာနဲ့ဘာမှကျွန်တော်ကအစတဲ့မရှိဘူး။အင်းဘူဘူဒီဒီတာကအစတဲ့နဲ့မရှိဘူး။ရင်းရင်းနဲ့မရှိဘူး။ကျွန်တော်တို့မှာ account ID ဆိုတာ US လိုဟာမျိုးဆိုရင်ဒါ real account ကိုဖြည့်ရတဲ့ account ID နဲ့ social security number ဆိုတာဖြည့်ရတာပဲကျွန်တော်တို့မှာ account ID မရှိရမှာဆိုတော့များတော့เนาะအများစုကမရှိဘူးဒီ60ရဲ့နောက်ဆိုတာ account ID ရှိဘူးဒီ company ကြတော့ရှိတယ်ဆိုတော့ personal ID ရှိတယ်ဆိုတော့ဒါပေမဲ့60လောက်အားရတယ
်စီးပွားရေးကဏ္ဍကိုနှာစင်ခဲ့ကြတာပါရှင်အခု blogger တွေပြောသမျှအစီအစဉ်အလှည့်ကြပါပြီမြန်မာနိုင်ငံမှာပစ္စည်းမျိုးစုံကိုအွန်လိုင်းပေါ်မှာမှာယူဝယ်နေရောင်းနေကြတာမို့ရောင်းသူတွေအနေနဲ့လုပ်ငန်းကြီးကျယ်လာအောင်ဘာတွေလုပ်သင့်ပါသလဲဝယ်သူဘက်ကရောစိတ်ချလက်ချပစ္စည်းဝယ်နိုင်ဖို့ဘာတွေသိထားသင့်ပါသလဲ Facebook လူမှုကွန်ရက်ပေါ်ကနေတစဉ်တနိုင်တစ်ပိုင်ဈေးရောင်းရာက3လအတွင်းဆိုင်စဖွင့်နိုင်ခဲ့သူတယောက်ကိုမဆုမြတ်မောင်ကဆက်သွယ်မေးမြန်းပြီးတော့ blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်မြန်မာနိုင်ငံမှာအိမ်သုံးပစ္စည်းတွေ၊ fashion ပစ္စည်းတွေကစလို့အိမ်ချမ်းမြေ၊မော်တော်ကားတွေအထိ online ပေါ်မှာကြော်ညာပြီးအယောင်းဝယ်လုပ်နေကြပါပြီ။ကိုယ်ပိုင် website ထောင်ရောင်းကြသလိုအများအပြားကတော့ Facebook လူမှုကွန်ရက်ပေါ်မှာအယောင်းကြော်ညာ page လုပ်ပြီး online shopping site ဖွင့်ထားကြတာဖြစ်ပါတယ်။
OGYS ဆိုတဲ့အမျိုးသမီးသီးသန့် online shopping group ထဲမှာ shopping လုပ်ငန်းစခဲ့တဲ့ B Cool ဆိုတဲ့ဆိုင်ကတော့ကြောက်လက်ောက်တွေကိုတပိုင်းတနိုင် online ပေါ်မှာစရောင်းခဲ့တာကနေ၃လအတွင်းမှာကိုယ်ပိုင်ဆိုင်ဒီဇိုင်းဖွင့်နိုင်တဲ့အထိအောင်မြင်ခဲ့ပါတယ်။အခုဆိုရင်လက်ဝတ်လက်စားတွေဒါမှမဟုတ်ပြည်တွင်းလက်မှုပစ္စည်းတွေအိတ်တွေအမျိုးသမီးဝတ်မြန်မာဝတ်စုံ ready made တွေကို online ကနေရောရန်ကုန်မန္တလေးဆိုင်ကွဲနှစ်ခုကနေပါရောင်းချပေးနေပါတယ်။အရင်အနည်းမရှိသူတယောက်အနေနဲ့online ရဲ့အစွမ်းမပါပဲအခုလိုအချိန်လိုအတွင်းမှာဆိုင်ဖွင့်ဖို့မလွယ်နိုင်ဘူးလို့ B Cool ဆိုင်ပိုင်ရှင်မတ်ဝဝေတီခမ်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်။အများကြီး online ဒီနည်းပညာပိုင်းကအရန်လိုအပ်တယ်။ဟိုအရင်ဖြစ်တော့ဆိုရင်ဒီနည်းကလုပ်ရင်းကိုပြန်ပြန်ကြီးလုပ်တာဆိုရင်ဘလို့မှဒီလိုချက်ချင်းကြီး၃မြက်တွင်ပေါ့နော်ဒါဆိုကျွန်တော်ဆိုင်၃မြက်ပြည်တာပေါ့နော်ဆိုင်ဖွင့်ပြီး၃မြက်ပြည်တာပေါ့။အဲ့ဆိုတော့ဒီတော့မြင်ကြတာဘလို့မှဒီလိုဆိုင်ဖြစ်လာဖို့ဆိုတော့ဘုရားကျွန်တော်အရင်ကြီးတော့မှဟိုပို့နေပြောမယ်ဆိုရင်အဲဒီတော့ကအရင်ကြီးလုံးဝတော့မရှိဘူးအဓိကကဒီမိတ်ဆွေကောင်းနေတဲ့ဒီ online ကြောင့်မဟုတ်လို့ဒါကဒီလိုဖြစ်လာတာပေါ့နော်အဲတော့အရင်ကြီးလုံးဝမရှိဘူးအရင်ကြီးလုံးဝမရှိတဲ့သူကဒီလုပ်ငန်းကြီးတစ်ခုဆိုင်တစ်ခုကိုဆက်ဆက်ထောင်ပြီးစကြောညာပြီးတော့စပြီးထိုးပေါက်ဖို့ဆိုတော့ဘလို့မှမဖြစ်နိုင်ဘူးပေါ့နော်ဘလို့မှအဲမြန်ဆန်မမြန်နိုင်ဘူးပေါ့တကယ်လို့ရင်းနှီးရှိတဲ့လုပ်ငန်းကြီးတစ်ခုစထောင်မယ်ဆိုရင်တော့မှပေါ်မြောင်းမယ်ဆိုရင်တော့မှဒီ online မပါသေးနဲ့တော့မမြန်နိုင်ဘူးပေါ့နော်ကျွန်တော်တို့ဆိုရင်ဒါရင်းကြီးလည်းမရှိဘူးဒါပေမဲ့ကိုယ်စီစဉ်တာနဲ့မမြန်လုပ်မယ်ဆိုရင်ဒီ online အရင်ထိရောက်ပါရဲ့ဟုတ
် online ရဲ့ထိရောက်မှုကြောင့်အိတ်ခန်းထဲမှာတင်ကြောက်လက်ောက်တွေကိုကိုယ်ပိုင်ဒီဇိုင်းထွင်ပြီးလုပ်ငန်းစခဲ့ကြတာဖြစ်ပါတယ
်ကျွန်တော်ဒီအိတ်ခန်းလေးထဲမှာဒီကိုယ်အိမ်မှာနေနေရင်းနဲ့ကိုဒီမရောက်ဒီညမရောက်ရဲ့ဒီကလေးမရောက်ရဲ့ဒီ၄ရောက်နေရင်ကိုကျွန်တော်တို့ကုမ္ပဏီကြီးလို့ထင်ခင်ရတယ်ပေါ့နော်ကိုတက်တက်ရဲ့လုပ်နိုင်လို့ကုမ္ပဏီကြီးလို့ဟို online မှာစပြီးရောင်းလို့ရတယ်။နေရာတွေမလိုဘူး၊ဆိုင်ခန်းတွေမလိုဘူး။အဲရင်းကြီးအရင်းမလိုဘူးနဲ့ဒီ online ဒီစံတစ်ပိုင်းဖြစ်နိုင်တယ်၊လုပ်ငန်းတစ်ခုဖြစ်နိုင်တယ်ပေါ့နော်။အဲဒီနည်းပညာပိုင်းအရင်လိုအပ်ပါတယ်။
အဲ့လိုမျိုးအမားလိုမျိုးစီးပွားရေး online ပေါ်မှာလှုပ်ချင်တဲ့လူတွေအတွက်ဒီနည်းပညာပိုင်းကျွမ်းကျင်ဖို့အတွက်ကဘယ်လောက်လိုအပ်တယ်လို့ပြောနိုင်လဲရှင
့်။ဟုတ်ကဲ့နည်းပညာပိုင်းကြလားဟုတ်
ဟုတ်ပေါ့နီးပညာနဲ့ပတ်သက်ပြီးကိုကအကျွမ်းတဝင်ရှိနေဖို့ဘယ်လောက်လိုအပ်လဲဒါမှမဟုတ်လဲတိတ်ပြီးတော့နီးပညာတိတ်ကျွမ်းကျင်စရာမလိုဘူးခုနပြောလို့ Facebook ပေါ်မှာပဲ page ဖွင့်လိုက်ပြီးရင်လုံနိုင်လားဘလို့အဲ့ဒါရောအမဘလို့ပြောလို့ရလဲချက
်အဲ့လိုကတော့ကိုလိလာရင်လိလာတယ်လို့မျိုးကတော့လိလာကြတော့မကုန်ဘောနော်ဟုတ်ဒီဟာလေးဘလို့ကြုံရမယ်ဘလို့ရရမယ်ပြီးတော့ policy ကဘလို့ထားထားတယ်ဘောနော်ဒီပုံလေးဆိုရင်ဘလို့ပုံလေးနဲ့ပြင်ပြင်ဘူးဘောနော်ဒီများပုံလေးရောမတင်တင်ဘူးဘောနော်ဒီကုမ္ပဏီရဲ့ brand ပုံလေးယူမတင်တင်ဘူးအဲ့မျိုးရှိရပါဟုတ်ကျွန်တော်ကုမ္ပဏီပြတဲ့အတွက်ရပူတိုင်းနေတယ်ဘယ်မှုနေကြော်ညာတင်တယ်ဘာကက်ထားကြီးကြော်ညာနေပို့ပြီးဖြောက်တာပေါ့
Facebook ပေါ်မှာကိုယ့်ရဲ့ page ကိုလူသိများအောင်ငွေပေးပြီးကြော်ညာနိုင်ပါတယ်ဒါပေမဲ့ငွေအကုန်မခံဘဲလူသိများအောင်လုပ်နိုင်တဲ့နည်းကိုလည်းမတ်ဝဝေတိခမ်းကခုလိုပြောပြပါတယ
်ဒေါ်လာနဲ့ကြော်ညာတဲ့ target ထက်ဆိုင်ရင်ဒီကုမ္ပဏီကုမ္ပဏီဝက်ဘ်ဆိုက်လုပ်ခြင်းအားဖြင့်ဒီ post တွေပြန်ပြန်တက်တဲ့နည်းကိုတော့မှဒီ Facebook ကပုံထားရဆိုတော့ဒီကုမ္ပဏီကပြောတယ်ဒီ post ကပြတ်လာတယ်ဆိုတော့ကျွန်တော်တို့ကဒီကွန်မန်းမျိုးပြန်ပြီးဇာတ်ပိုင်းဇာတ်ပိုင်းလုပ်ခြင်းအားဖြင့်ဒီ post ပြန်တက်ပြီးကြော်ညာပြီးတာဖြစ်သွားတယ်။ဉာဏ်ပညာပိုင်းလည်းလေ့လာထားမယ်ဆိုရင်ပုံမြင်မှာပေါ့ဟုတ
်။ online banking စနစ်မတွင်ကျယ်သေးတဲ့မြန်မာနိုင်ငံမှာ online shopping လုပ်ငန်းတော်တော်များများက cash on delivery ဆိုတဲ့ငွေချေစနစ်ကိုအသုံးများကြပါတယ်။ဗန်စင်းဖွင့်နိုင်သူများတဲ့မြို့ကြီးတွေမှာတော့တချို့က online ပေါ်ကနေငွေအလွှဲပြောင်းလုပ်ငွေချေကြပါတယ်။ဒါပေမဲ့မှားထားတဲ့ပစ္စည်းကိုယ်စီအရောက်ပို့ပေးတော့မှငွေသားနဲ့ငွေချေတဲ့စနစ်ကို online shopping လုပ်ကြသူတွေတုံးကြတာများပါတယ်။ပစ္စည်းမျိုးစုံကို online ပေါ်ကနေဝယ်ယူနိုင်တဲ့အတွက်အဆင်ပြေလွယ်ကူတယ်ဆိုတာကိုတော်တော်လေးသဘောပေါက်လာကြပုံရပါတယ်
။ကိုယ်တစ်ခုတစ်ခုပစ္စည်းလိုအပ်နေတာကိုအဲ့နေရာကိုတက်ပွားပြီးဒီတစ်မျိုးကိုနားပေါ်ရဒီတစ်မျိုးကိုဝယ်လိုက်မယ်ဆိုကျွန်တော်အချိန်ကြီးကအញ្ញမ်းကိုအဆင်ပြေနိုင်ဘူးပေါ့နော်။ဒီ online မှာကြည့်ပြီးတော့ဝယ်လိုက်တယ်ဖြစ်တဲ့ကြောင့်မို့လို့ဒီခုပဲဖုန်းဆက်အခုမနေ့ကလာပို့ဆိုရင်ကိုလိုချင်တဲ့စီချက်ချင်းရရဆိုအများဆင်ပြေတယ်ဆိုပြီးတော့အချိန်နဲ့ကုန်တက်တာမယ်အလုပ်လည်းအများကြီးဖြစ်နေပါတော့
အစပိုင်းတော့ဆိုရင်ဗမာပြည်မှာဒီလို online shopping လုပ်ရတယ်ဆိုတော့လူတွေစိတ်မချအောင်လေဆိုတော့အခုနောက်ပိုင်းကျတော့ဒီလို online ပေါ်မှာဝယ်တဲ့လူတွေကစိတ်ချမှုဘလို့ရှိလဲအမဘလို့မြင်လာလဲလူတွေတော်တော်လေးဒီ online ပေါ်မှာဈေးဝယ်တဲ့ကာချာတော်တော်လေးတိုးတက်လာပြီလားရှင
့်တိုးတက်လာပါပြီဟုတ်တိုးတက်လာပါပြီ application တွေရောင်းနေရတယ်လည်းရှိတယ် website တွေနဲ့ရောင်းနေတယ်ဒါပေမဲ့ဒီမြန်မာပြည်မှာတော့ website တွေကနေဝယ်တာစိတ်မရှိသေးဘူးပေါ့နော်ဒီ Facebook page ကနေတော့မှကျွန်တော်တို့ဒီမှာဝယ်နေရည်မှာ၁၀ရောက်မှတယောက်ကတော့ဝယ်နေကြမဟုတ်ဘူးရှင်တော့ email ပေါ်တော့ရှင်းပြရတာပေါ့ပထမတစ်ခါတော့တော်တော်လေးတော့ရှင်းပြရတယ်တော်တော်လုပ်ကြည့်ရတယ်ပေါ့ပထမရင်းနေဒါနဲ့ကျွန်တော်တို့ဒီမှာဝယ်ပြီးသွားရဲဆိုတော်တော်များများကတော့ပထမတစ်ခါဝယ်ပြီးသွားပြီးနောက်တစ်ခါရှင်းပြကြလည်းမလိုတော့ဘူး ဘယ်လိုကိုပါပဲရောင်းရောင်းသူ့ယူရဲ့ဟုတ်
အွန်လိုင်းပေါ်ကနေပြီးတော့ပေါ့နော်ဈေးဝယ်ခြင်းတဲ့သူတွေအတွက်ကိုဒီကိုဝယ်တဲ့ပစ္စည်းစိတ်ချရအောင်ဟိုအလိမ်မခံရအောင်ဘာဖြစ်လို့ဆိုအွန်လိုင်းမှာဝယ်တယ်ဆိုတာအပြင်မှာဝယ်တာနဲ့မတူဘောလေကိုကိုယ်ကလည်းမမြင်ရမကင်ကင်ကြည့်လို့လည်းမရတဲ့ပစ္စည်းမျိုးဖြစ်တာကြောင့်မလို့ဟိုဒီအွန်လိုင်းကနေဈေးဝယ်ခြင်းသူတွေအတွက်ကိုဒီကိုဝယ်တဲ့ပစ္စည်းကစိတ်ချရအောင်အလိမ်မခံရအောင်လို့ဘယ်လိုမျိုးအမအနေနဲ့အကြံပြုနိုင်လဲရှင့
်ဘယ်လိုအကြံပေးနိုင်လဲဆိုကျွန်တော်တို့လည်းအခုချိန်ကြီးအွန်လိုင်းနဲ့ဝယ်ရမလို့ဒီပါဘူးဆိုလို့အွန်လိုင်းနေပဲဝယ်ဖြစ်ရအောင်ငင်လေးလာတယ်ကြဒီ page တစ်ခုတည်းကိုဝင်ပြီးတော့အငင်လေးလာတယ်ဥမာ video file လေးရှိရတယ်နဲ့ video file လေးကြည့်တယ်ပြီးတော့ sign လေးလာရရှိရတယ်နဲ့ sign decoration အဆက်ဆက်လေးလာတယ်ဟုတ်တို့ဒီ customer ပေါ်ဘယ်လိုမျိုးစေနာထားရလဲဆိုတော့ light ကြီးတင်တယ်ပြီးတော့ဒီ service တွေဘယ်လိုတင်ညာလဲဆိုရင်အောက်မှာစာလေးဓာတ်လေးနည်းနည်းပါဖတ်တင်တယ်ပြီးတော့ comment တွေလည်းဝင်ဖတ်တင်တယ်ပေါ့နော်တရားမပြတို့ဝင်ဝင်နေကြလူတွေဒီဘယ်လိုကြီးလာအပြည့်အစုံဒီမှာ page တစ်ခုမှာဆိုလဲ review ထားရရှိရအဲ့ဒါလေးလည်း like ဆက်တင်ပါရယ်ပေါ့နော်အဲ့ဒါလေးလည်းဆက်တင်မယ်ပြီးတော့ပစ္စည်းလေးတွေ quality ပါညာတိကျနေဆိုရင်လည်းအဲဒီ video file လေးတင်ထားတယ်တချို့ဆို video file လေးတင်ထားတယ် like video လေးတင်ထားတယ်ဆိုရင်စိတ်ထားရတင်ထားရဆိုတော့ဒီ location တွေရောတစ်ချက်ကြည့်တင်မယ်ပြီးတော့ view ရှိလောက်ထားရလားဒီမှာ post တစ်ခုမှာ like တွေဘယ်လောက်ရှိနေလဲ comment တွေဘယ်လောက်ရှိနေလဲ review တွေဘယ်လောက်ရှိနေလဲအောက်မှာလည်း review တွေကကောင်းရလားအဲ့ဒါလေးလည်းကြည့်တယ်ပြီးတော့ပြီးရဲ့လုပ်ငန်းစဉ်တွားလာလေးနည်းနည်းပါရှိနေတည်တာပါရဲ့ဟုတ်အဲဒီမှာစီချစကြဝယ်လေးရပါရဲ့
ဒီကူ online shopping လုပ်ငန်းရှင်မှတ်ဝဝေတည်ခန်းဖြစ်ပါရဲ့ရှင်ကိုယ့်ရဲ့စ조사အထောက်မှုရဲ့ယုံကြည်စိတ်ချရတဲ့ဝန်ဆောင်မှုရဲ့ online ရဲ့အကျိုးရဲ့ကြောင့်သူ့ရဲ့ online shopping လုပ်ငန်းကိုအချိန်တိုအတွင်းမှာအအောင်မြင်မြင်တိုးချဲ့နိုင်ခဲ့တာဖြစ်တယ်လို့ပြောပါရဲ့ရှင
်မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်နားဆင်ခဲ့ကြရတာပါရှင်အခုမအေးတန်တာကျော်စီစဉ်တင်ဆက်ပေးတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါ
မင်္ဂလာပါရှင်အားလုံးဆင်းရဲပျော်ရွှင်ပေါ်ပါကြပါစေဒီဒီဘက်တက်တဲ့အောင်တင်းလာမှာတော့ရုပ်ရှင်ကြည့်ပိရိတ်တက်တိုင်းအရင်ကြိုက်ကြတဲ့ထာမီတာရုပ်ရှင်ဇာကားရဲ့အဆက်ဇာကားအစ်တခုထွက်တော်မယ်လို့ဆိုပါတယ်ငွေရင်းရုပ်ရှင်ကအမင်းသမီးလည်းပြန်ပါပါမယ်တဲ့ဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူတွေအရီကိုပြောပြပေးသွားပါမယ်ဟောလိဝုဒ်ကထုတ်လုပ်တဲ့ Terminator နဲ့ Terminator 2 Judgment Day ရုပ်ရှင်ကားတွေမှာအဓိကဇက်ကောင်အမျိုးသမီး Sarah Connor နေရာမှာမူရင်းတရုပ်ဆောင်ခဲ့တဲ့မင်းသမီး Linda Hamilton ဟာအခုလာမဲ့ Terminator Dark Fate မှာတော့တတိယအကြိမ်နဲ့ပြန်ပြောပါလာပါတယ်။ Terminator ရုပ်ရှင်ကားစုစုပေါင်း၅ကားထွက်ခဲ့သလိုရုပ်တံဇက်လန်တွေထွက်ခဲ့ပြီးတော့နောက်ဆုံးရုပ်ရှင်၂ကားကအရင်ရုပ်ရှင်ကားတွေလာမအောင်မြင်ခဲ့တဲ့နောက်အခု Terminator နံပါတ်6ရုပ်ရှင်ကားကိုတော့ဒရိုက်တာဂျိမ်းစ်ကင်မရွန်ပြန်ပြီးတော့အသက်သွင်းရိုက်ကူးတာဖြစ်ပါတယ်။အဲ့မှာသူနဲ့သူ့ရဲ့သားဂျွန်တို့ကိုတတ်ဖို့လွှတ်လိုက်တဲ့ဆက်ရုပ်လူသားနဲ့ရင်ဆိုင်ခဲ့တဲ့သူဇက်ကောင်ဆာရာကော်နာနေရာမှာမူလတရုပ်ဆောင်လင်ဒန်ဟီလ်မတန်ကိုပြန်ပြီးတော့တရုပ်ဆောင်စီရပါ။ကျွန်မတရုပ်ဆောင်ထားတာကအကျဉ်းချန်ခိုင်ဆက်ကြမှာကြောတဲ့အမျိုးသမီးတွေအတွက်ဆန်နမူနာတရက်ဖြစ်တယ်လို့ပြောကြတော့ကျွန်မစိတ်ချနေနိုင်ရပါတယ်။မင်းသမီးတယောက်အနေနဲ့တရုပ်ဆောင်ခဲ့တာပါပဲ။တတိုက်ဆိုင်ဆိုင်ဖြစ်သွားတာပါဆိုပြီးတော့မင်းသမီးလင်ဒန်ဟီလ်မတန်ကပြောပါတယ်အခုသူဒီကားထဲမှာဝင်ပြီးတော့တရုပ်ဆောင်တဲ့တတိယမြောက်ဇက်ကားမှာတော့ဇက်ကောင်ဆာရာကော်နာကမက္ဆီကိုကဆက်ရုံအလုပ်သမားဒန်နီရာမိုးစ်ဖြစ်တဲ့တရုပ်ဆောင်တဲ့နတာလီယာရိုင်ယက်စ်ကိုတာမီတာရန်ကကဲဖို့တိတ်ပန်လူသားဖြစ်တဲ့ဂရေ့စ်နေရာကတရုပ်ဆောင်တဲ့မက်ကန်ဇီဒေးဗစ်နဲ့တွေ့ရပါတယ
် Very hard on my own for a year training my body but also getting into Sarah's headher disappointments, her sorrows, her guilt, all the deep, hard stuff. And a lot of people are
reluctant to do it. Tomorrow, I'm going to talk to you about the legend you gave me. I'm going to talk to you about Sarah Connor. I'm going to talk to you about the same thing. I'm going to talk to you about the same thing. I'm going to talk to you about သူရဲ့စိတ်မှာဝင်စားခံစားပြီးတော့တရုပ်ဆောင်မှုတော်တော်ကိုခက်ခဲခက်ခဲစူးစမ်းအထောက်ထားပါတယ်လို့မင်းသမီးကပြောသွားပါတယ်။ဇက်ခံစရိုက်ထဲကိုကိုယ့်စိတ်ကိုနှစ်ပြီးတော့ဝင်ပြီးတော့တရုပ်ဆောင်တဲ့တဲ့သူရဲ့တရုပ်ဆောင်ကြီးကြောင့်စိုးကြိုးတွေလည်းရှိခဲ့တယ်တဲ့။သူ့ကိုယ်သူ ဘာလဲဆိုတဲ့မိကွန်းမျိုးရုပ်ရှင်အစပိုင်းမှာကြုံရရတယ်လို့ပြောပါတယ်။သူကဇက်ကောင်နေရာမှာတကယ်ခံစားကြည့်တဲ့အခါမှာသူ့ရဲ့မူရင်းအပြင်ကလူတယုတ်ပြောက်ပြီးတော့တကယ်ဇက်ကောင်လို့ခံစားရတဲ့အပိုင်းမှာသူကြုံတွေ့ရတဲ့အခက်အခဲတွေပ
ါ I'll be back. When this movie's open, I'm going to just like go underground andbe invisible for a while because
တမင်းအခုဆရာဖြစ်နေတရုတ်ဆောင်တာလို့ဇန်သွင်းခဲ့တာတွေကိုသူဖျောက်လိုက်ပြီးတော့သူ့ရဲ့မူရင်းသူ့ဘာသူလင်းတာဖြစ်အောင်လို့ပြန်ပြီးတော့လုပ်ခဲ့ပါပြီလို့မင်းသမီးကြီးကပြောသွားပါတယ် Terminator Dark Fate ရုပ်ရှင်ဇာတ်ကားကိုအခု November လ1ရက်နေ့မှာ American ရုပ်ရှင်ရုံးနေမှာစပြီးတော့ရုံတင်ပြသနေပြီဖြစ်ပါတယ်ရှင
် Understand
ဘာသာတောင်ကိုရီးယား K-pop BTS ဖွင့်တာပြီးခဲ့တဲ့စနေကစပြီးတော့တုံးရတာဖျော်ပြပွဲတွေဆိုးမြော့တော့မှလုပ်သွားတာပါဒါကကမ္ဘာလှည့်ပြီးတော့သူတို့ဖျော်ပြနေတဲ့ Love Yourself Speak Yourself ဖျော်ပြခီးစဉ်အစုံဖြစ်ပါရင်သူတို့ရဲ့ကိုယ်စားလှယ်ကုမ္ပဏီဖြစ်တဲ့ Big Hit Entertainment အဖွဲ့ရိုက်ကူးပြတဲ့ BTS ဂီတဖျော်ပြပွဲမှာရှင်တော့ပွဲကျင်းပတဲ့ Olympic အားကစားရုံရှင်မှာပြိဿတ်ထောင်ပေါင်းများစွာရောက်နေတာတွေ့ရပါတယ် BTS ဖွဲ့ရဲ့ကမ္ဘာလှည့်ဖျော်ပြခီးစဉ်ကမနစ်ကစတာဖြစ်ပြီးတော့American ပြည်သူစုက Los Angeles ဥရောပမှာဆိုရင် London မြို့တော် Paris မြို့တော်နဲ့အရှေ့လယ်ပိုင်းကဆိုရင်တော့ Riyadh မြို့တော်တို့အစုံသွားရောက်ပြီးတော့မှအခုနောက်ဆုံးပိတ်ဆိုးမြို့တော်မှာအော်တိုဘာလ29ရက်နေ့ကပဲပြီးသွားတာပါတောင်ကိုရီးယားရဲ့ K-pop ဂီတကိုကမ္ဘာတစ်ဝန်းလုံးပေါက်သွားအောင်လို့အဓိကလုပ်ပေးခဲ့တဲ့ကိုရီးယားခေတ်တဲ့အဖွဲ့တွေထဲမှာလည်း BTS ပါဝင်ပြီးတော့တနစ်တောင်မပြေတဲ့အချိန်ပိုင်းခြားတွင် Billboard အကောင်ဆုံးတေးတပြားနေရာကို3000ချိန်နိုင်ခဲ့သလို2019 Grammy ဂီတဆုလည်းတကြွရွေးခံခဲ့ရပါတယ်ဖျော်ပြပွဲရည်ဆိုရင်လည်းအမေရိကန်ပြည်သူ Los Angeles မြို့ကအစပြည်တည်နိုင်ငံပါရီအစုံလှည့်လည်ဖျော်ပြပေးရအောင်လို့အောက်မနာဖြစ်ပါတယ်ရှင်။ဒီတက်ကြောင်ရောင်တင်းလာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာအစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All in my own yeah. All in my own
yeah. Take it on the side and bright red.မရီတနာကျော်ရဲ့တက်တန်ရောင်တရင်လွှာကိုနားဆင်ကြကြရတာပါရှင်မနေ့ဖန်အင်္ဂါမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်အခုတနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့တရင်အချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါဦးမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတကြားဖုန်းဆက်သွဲပြောကြားစကားပြောခဲ့တဲ့အကြောင်းတွေကိုစိုးရိမ်ပြီးတော့ထောက်လိုက်စစ်ဆေးမှုချုပ်ကိုအတွင်းသတင်းပေးတိုင်ကြားခဲ့သူတယောက်ရဲ့ရှေ့နေကသူ့အမှုတဲ့အနေနဲ့ Republican အမတ်တွေရဲ့အမေကိုစာရေးသားဖြေချဖို့ပြင်ဆင်နေတယ်လို့ပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲအဲ့ဒီသတင်းပေးတိုင်ကြားသူဘသူဘဝဖြစ်တယ်ဆိုတာဖော်ထုတ်ဖို့အတွက်တမရာထရမ်ကတနင်္ဂနွေနေ့ကထပ်ပြီးတော့ပြောကြားခဲ့ပါတယ်။ယူရေနီယံတွေကိုပို့ပြီးမြန်မြန်ဆန်ဆန်တန့်စင်နိုင်မဲ့ဗဟိုခွာချက်တွေကိုအီရန်နိုင်ငံမှလည်ပတ်နေပြီလို့အီရန်နျူကလ িয়ার ဆိုင်ရာအကြီးအကဲကဒီကနေ့ကြေညာလိုက်ပါတယ်။2015ခုနှစ်ကနိုင်ငံကနေရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ထဲမှာသုံးခွင့်ပြုထားတဲ့ IR1 ဗဟိုခွာချက်တွေထက်ယူရေနီယံတွေကိုဆယ်ဆပိုမြန်မြန်ဆန်ဆန်တပ်ဆင်ပေးနိုင်တဲ့အစ်စ်မြင့် IR6 ဗဟိုခွာချက်တွေကိုလက်ပတ်နေတယ်လို့အီရန်အနုပြင်ဆွဲအနုမြူဆွမ်းအင်ဌာနအကြီးအကဲကအစိုးရပိုင်ရုပ်သံပေါ်မှာပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာရှေ့နှစ်စမ်းကြရင်အထူးထိပ်သီးစီးပွားပွဲကျင်းပဖို့အာဆီယံကောင်းဆောင်တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိတ်ကြားလိုက်ပါတယ်။ဒီနှစ်အာဆီယံထိပ်သီးစည်းဝေးပွဲတွေကိုမတက်တဲ့သမ္မတကသူဆေးလွှတ်လိုက်တဲ့ကိုယ်စားလှယ်အမျိုးသားလုံခြုံရေးအကြံပေး Robert O'Brien ကနေတဆင့်အာဆီယံကောင်းဆောင်တွေကိုဖိတ်ကြားလိုက်တာပါဒီကနေ့ကျင်းပတဲ့အာဆီယံအမေရိကန်စည်းဝေးပွဲမှာသမ္မတရဲ့ဖိတ်ကြားစာကို Robert O'Brien ကဖတ်ကြားခဲ့ပါတယ်အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာတော့မီးခိုးမြူတွေဖုံးမှန်းပြီးလေလုညဉ့်ညံမှုတွေအလွန်ဆိုးနေတာကြောင့်ကျောင်းတွေပိတ်ထားသလိုလေကြောင်းခီးစဉ်တွေနှောင့်နှေးကြမ်းကြာမှုဖြစ်ပွားခဲ့ပါတယ်မော်တော်ကားတွေကနေထွက်တဲ့မိခိုးတွေကိုထိန်းချုပ်တဲ့အနေနဲ့ကိုပိုင်ကားတွေကို TSC အလှည့်ချနဲ့မောင်းနှင်ဖို့အတွက်ကိုလည်းအာဏာပိုင်တွေကဒီကနေ့ကန့်သတ်လိုက်ပါတယ်ရှင်
။တနင်္လာနေ့ညထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မုံပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့မီခဲဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 32လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။တော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.